Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆိုတာရှင်များရှင်ယူအမေရိကန်တိုင်းရဲ့2020ခုနှစ်စက်တင်ဘာလရှိရင်းဒီအင်္ဂါနေ့ညပိုင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190လို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများတင်ဆက်အောင်ပါဒီကနေ့ညပိုင်းအတွက်ထူးထူးခြားခြားသတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။နိုင်ငံတော်တန်နိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအချင်းယုံပြီးရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာလေးဖြစ်ပါတယ်။ထောင်ဆန်းစုကြည်မဲဆွယ်လှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရာမဏိတနင်္လာနေ့ကဖျက်သိမ်းခဲ့တာပါ။2015အထွေထွေရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့ပြီးစစ်အစိုးရအုပ်ချုပ်ရေးအဆုံးသတ်စေခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2020ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။နိုင်ငံအာဏာအများအပြားကိုစစ်တပ်ကရယူထားတာကိုချော့ချဖျက်တောက်နိုင်ခြင်းမရှိသေးတာ၊တိုင်းရင်းသားပဋိပက္ခတွေမြင့်တက်နေတာကိုတားဆီးနိုင်ခြင်းမရှိသေးတာနဲ့ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကစစ်တပ်ကဆင်နွှဲခဲ့တဲ့စစ်စင်ရေးတွေကြောင့်နိုင်ငံတကာကဝေဖန်ခံနေရတာတွေရှိနေပေမဲ့လည်း NLD ပါတီဟာထောက်ခံမှုအများအပြားရထားစေဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ94ခုကကိုယ်စားလှယ်လောင်း9000ကျော်ပါဝင်ရှင်ပြိုင်ဖို့အမည်စီရင်တင်သွင်းထားပါရဲ့ရှင်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်နဲ့ကိုင်ဖွဲ့ AA တို့ရဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေလို့စိုးရိမ်မကင်းဖြစ်နေကြောင်းရန်ကုန်မြို့ကကုလသမဂ္ဂအဖွဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာစက်တင်ဘာ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အင်ဂျီတွေပျက်စီးဆုံးရှုံးမှုနဲ့စူးစူးဝါးဝါးရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ဖျားပေါင်းနဲ့တောင်ပေါက်ကြီးရွာနေရာကိုတာတကအနေနဲ့ဖော်ပြထားပြီးအရက်သားတွေအိုးရင်ဆွန့်ခွာထွက်ပြေးကြရတဲ့အတွက်များစွာစိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဌာနရဲ့ညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာအမ်ဂရန်ကကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ COVID ကရောဂါကာလအပြည့်ခက်ရဲ့စိတ်ရေးပန်ကြားလွှာကိုရည်ညွှန်းပြောကြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုခွင့်ပြုပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တရုတ်နိုင်ငံအတွင်းမှာအလုံးလုံးနေတဲ့ဩစတြေးလျနိုင်ငံသားသတင်းတောင်2ယောက်ကိုတရုတ်ပြည်တွင်လုံခြုံရေးဌာနကစစ်ဆေးမေးမြန်းခဲ့ပြီးသူတို့ကိုနိုင်ငံတွင်းကထွက်ခွာခွင့်ရယူပိတ်ထားခဲ့တဲ့အပေါ်မှာစိတ်ပျက်မိတယ်လို့ဩစတြေးလျနိုင်ငံယာယီဝန်ကြီးမာရီစ်ဖင်နာပြောပါတယ်။တရုတ်ချီဆိုင်ဩစတြေးလျရုပ်သံ Australian Broadcasting Corporation သတင်းတောင် Bill Battles နဲ့ Australian Financial Review သတင်းတောင် Michael Smith တို့ကိုတရုတ်လူမျိုးရေးအရာရှိတွေကစစ်ဆေးမေးမြန်းပြီးတဲ့နောက်နိုင်ငံတွင်းကထွက်ခွာခွင့်ကိုယာယီပိတ်ထားခဲ့တာပါ။တင်းနှင်းလာနေညပိုင်းတုန်းကတော့သူတို့နှစ်ယောက်စလုံးရှန်ဂိုင်းမြို့ကနေ Australian နိုင်ငံကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။ Australian နိုင်ငံသား CGTN ရုပ်သံအစီအစဉ်ကြီးညာသူ Chang Lee ကိုဩဂုတ်လအလယ်ပိုင်းကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းခဲ့ပြီးရင်နောက်အခုတရုတ်နိုင်ငံအတွင်းမှာနောက်ဆုံးကျင်းပတဲ့ဒီသတင်းတော်မျှော်ကိုနိုင်ငံကထွက်ခွာဖို့ဩစတြေးလျအစိုးရကအကြံပြုတိုက်တွန်းခဲ့တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဖိနာပြောပါတယ်။တရုတ်အစိုးရကဖမ်းဆီးထိန်းသိမ်းထားတဲ့ရုပ်သံအစီအစဉ်ကြီးညာသူ Chang Lee နဲ့ပတ်သက်ပြီးပြီးခဲ့တဲ့ကြာသပတေးနေ့တုန်းက Bill Battles နဲ့ Michael Smith တို့ကိုရဲကကြိုတင်အကြောင်းမကြားဘဲနဲ့ Beijing နဲ့ Shanghai မြို့ကသူတို့နေအိမ်တွေမှာနောက်ရောက်စစ်ဆေးနေနေကြတာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ကျူပီရင်းလုံခြုံရေးဌာနကဒီသတင်းတော်နှစ်ယောက်ကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာသူတို့တရုတ်နိုင်ငံအတွင်းကထွက်ခွာနိုင်အောင်ဩစတြေးလျကောင်စစ်ဝင်ရုံတာဝန်ရှိသူတွေကအကူအညီပေးခဲ့ပြီးဒီကနေ့အင်္ဂါနေ့မှာသူတို့နှစ်ဦးစလုံးဩစတြေးလျနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါလိမ့်ရှင်။ဘီလာရုစ်နိုင်ငံအတိုက်ခံခေါင်းဆောင်တစ်ဦးဖြစ်တဲ့မာရီယာ ခိုးစနီကိုဗာကိုအင်မီဂျီယူကရိန်းနိုင်ငံဘက်ထွက်ခွာဖို့ကြိုးစားတဲ့အချိန်အင်္ဂါနေ့အစောပိုင်းမှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့ဘီလာရုစ်နယ်စပ်တာဝန်ရှိသူတွေကပြောပါရယ်။ ခိုးစနီကိုဗာကတခြားအတိုက်ခံအဖွဲ့ဝင်အန်တွန်ရူနန်ခေါ့ဖ်နဲ့အီဗန်ခရစ်ဆော့ဖ်တို့နှစ်ဦးနဲ့အတူထွက်ခွာလာတာဖြစ်ပြီးကျန်တဲ့ဦးကတော့ယူကရိန်းဘက်ကိုဝင်ရောက်သွားခဲ့ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်ခိုးစနီကိုဗာကိုမင်းစ်မြို့မှာထိန်းသိမ်းထားတယ်လို့သတင်းတွေထွက်လာပြီး ူကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာကိုထုတ်ဖော်ပြောဆိုဖို့ဘီလာရုစ်တမရအလက်ဇန်ဒါလူရှန်ကိုဂျာမနီနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတက်တန်းရှိကြနေပြီဖြစ်တဲ့တမရလူရှန်ကသူ့အနိုင်ရကြောင်းကြေညာပြီးတဲ့နောက်သူ့ကိုရာဇဝတ်နှုတ်ထွက်ပေးဖို့နိုင်ငံတော်ဆန္ဒပြပွဲပေါ်ပေါက်နေခဲ့တာပါ။အဓိကအတိုက်ခံခေါင်းဆောင်စစ်လနာစီဟန်နူခါယာကတော့ရေကောက်ပွဲပြီးကြတဲ့ကသူ့လုံခြုံရေးအတွက်လေးသူရင်းနေတဲ့နိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါရှင
်။ VOA American သံညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 5905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျမနင်္ဂလာပါ။သတင်းတွေကိုဆက်ပြီးတော့တင်ပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးခံထားသူ 4.3 သန်းဝန်းကျင်နေရှိလာတဲ့အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်ဒီကနေ့တရက်ထဲသေဆုံးသူ 1,133 ဦးရှိပြီးတရက်ထဲစံချိန်တင်အများဆုံးရောက်ရှိလာတာပါ။အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူကစုစုပေါင်း 9,200 ကျော်ပါတယ်။အမေရိကန်ပြည်ရင်ပိုးကူးခံရသူကမ္ဘာမှာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာဒီကနေ့ပိုးကူးခံရသူအသစ်ကလည်း 9,000 ခွဲကျော်ပါတယ်။ကာယောဂါကြောင့်အတော်လေးထိခိုက်နစ်နာနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်တနင်္ဂနွေကကာယောဂါကန္တချက်တွေဖြည့်လျှော့ပေးလိုက်တဲ့အချိန်မှာပုဂ္ဂုဆက်မှုဆက်တိုက်တချိန်တို့မြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယမှာနေ့စဉ်ပုဂ္ဂုခံရသူအကွာပါမအများဆုံးရှိတာတလကျော်ပါပြီ။အာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ပုဂ္ဂုခံရသူ 3,046 ဦးရှိတဲ့အတွက်ပုဂ္ဂုခံရသူစုစုပေါင်း 2,000 ကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူကတော့ 8,100 ကျော်ပါတယ်။တောင်ကိုရီးယားမှာ၃ဘတ်အတွင်းပိုးကူးခံရသူအနည်းဆုံးကျဆင်းလာသလိုဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းနှစ်လခွဲကျော်ကာလအတွင်းပိုးကူးခံရသူအနည်းဆုံးရောက်လာပါတယ်။ဥရောပနိုင်ငံတွေထဲမှာတော့စပိန်နိုင်ငံမှာပိုးကူးခံရသူ၅သိန်းကျော်နဲ့တနင်္လာနေ့မှာပဲဥရောပကပိုးကူးခံရသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။ပိုးကူးဆက်မှုမြင့်တက်လာတဲ့အတွက်ဈေးရုံသက်ကုသရတဲ့လူနာလည်းအနည်းငယ်ပြန်တိုးလာတယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စတန်အရာအမေရိကန်မှာပိုးကူးခံရသူ 6.3 သန်းကျော်တိဆုံးသူက2သိန်းဝန်းကျင်နဲ့ကူးစက်သူရောတိဆုံးသူကကမ္ဘာမှာအများဆုံးပါပိုးကူးသူအနေနဲ့ပြောရင်အိန္ဒိယနောက်ကကမ္ဘာတတိယနေရာမှာရှိတဲ့ဘရာဇီးနိုင်ငံမှာတော့ပိုးကူးသူ 4.3 သန်းကျော်ရှိပြီးတိဆုံးသူအနေနဲ့ဆိုရင်တော့ 3,600 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်တရုတ်နိုင်ငံရှီကျန်းဒေတာထွက်ချီထဲရင်းနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတချို့ဒါမှမဟုတ်ကုန်ပစ္စည်းအလုံးကိုတားမြစ်ပိတ်ပင်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကစဉ်းစားနေတယ်ဆိုပြီး The New York Times သတင်းစာကြီးကအင်္ဂါနေ့မှဖော်ပြလိုက်ပါတယ်။ရှီကျန်းဒေတာမှာအတင်းအကျပ်အလုပ်ခိုင်းစေမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့သတင်းတွေထွက်လာချိန်မှာဒီဖော်ပြချက်ထွက်ပေါ်လာတာပါ။ဒီကိစ္စနဲ့နှိစက်တဲ့လူ3ဦးစီကရတဲ့တဲ့အရာအစောဆုံးအင်္ဂါနေ့လောက်မှာအမေရိကန်ကကတ်တတ်တမ်းမြှို့တွေချမှတ်နိုင်တယ်လို့လည်း The New York Times တင်စားကဖော်ပြပါရယ်။အထူးသဖြင့်ဝီဂါမွတ်စလင်တွေနဲ့ကာဇက်လူနည်းစုတွေအများအပြားရှိတဲ့ရှီကျန်းဒေသကလူအတော်များများဟာစေယုံအလုပ်ရုံတွေ၊ဝါဆိုင်ခင်းတွေနဲ့အထက်အလိပ်စေယုံတွေအပြင်မြို့တွေကအဆင့်နဲ့အလုပ်တွေမှာလုပ်ကိုင်ဖို့ဘလို့ခိုင်းစေခံရတယ်လဲဆိုတဲ့လေ့လာထားတဲ့အစီအခါကအကြောင်းကိုလည်းဖော်ပြထားပါရယ်။ကဘာတဝမ်းကနမကြီးတစိအဝတ်စားထုတ်လုပ်သူအတော်များများကရှီကျန်းဒေတာထွက်အဝါနဲ့အထက်အလိပ်တွေကိုအဓိကအသုံးပြုနေကြတာပါ။အမေရိကန်ရဲ့ကတ်တတ်တမ်းချက်အရာတရုတ်နိုင်ငံရဲ့အဓိကအဝတ်စားကုမ္ပဏီတွေကိုအထိနာစေလိမ့်မယ်လို့လည်း The New York Times သတင်းစာကြီးကဖော်ပြထားပါတယ်။ဂျပန်ဝန်ကြီးချုပ်ဖြစ်လာမဲ့အာဏာရပါတီခေါင်းဆောင်ရွေးချယ်ပွဲကိုအင်္ဂါနေ့မှာတရားဝင်စတင်လိုက်ပါပြီ။ရှိကပြင်းနေတဲ့အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒီဆူကကတော့ကြားပြရွေးကောက်ပွဲကျင်းပရင်ဘလို့ဆုံးဖြတ်ချက်မျိုးမှမဆိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ရေးကပထမဦးစားပေးဖြစ်တဲ့နယ်လို့ပြောပါတယ်
။မဆိုအီမာကဒါယဂျီနာနိုကကိုရိုနာမနခတဲ့
ကျမရေးကြောင့်ရာဒူးကနှုတ်ထွက်တော့မဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေးနေရအတွက်မစ္စတာဆူကကိုလူကြိုက်များနေတာပါဝန်ကြီးချုပ်တဲ့အုပ်အတွက်အကြီးမားဆုံးအလုပ်ကတော့ကယောဂါကြောင့်ကြာဆင်းနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လောင်လှုပ်ဖို့ဖြစ်တယ်လို့မစ္စတာဆူဂါကအင်္ဂါနေ့မှာပြောပါရယ်စက်တင်ဘာလ14ရက်နေ့မှာကျင်းပမယ့်လက်ရှိအာဏာရ Liberal Democratic Party LDP ကောင်ဆောင်ရေးကောက်ပွဲမှာမစ္စတာဆူဂါအနိုင်ရလိုက်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းနေကြတာပါဝန်ကြီးချုပ်ရှင်းစွာအားပေးနှုတ်ထွက်တော်မယ်လို့ပြီးခဲ့တဲ့လမှာကြေညာခဲ့ပြီးတဲ့နောက်ပါတီကောင်ဆောင်နေရာတည်ရွေးချယ်ဖို့အခုလိုရက်တက်မှတ်ခဲ့တာပါLGB ပါတီကလွတ်တော်အမှန်နေရာအများစုအနိုင်ရထားတဲ့အတွက်ပါတီကောင်းဆောင်နေရာမှာအရွေးခံရသူကဝန်ကြီးချုပ်ဖြစ်လာမှာပါအစိုးရအတွင်းဝန်ချုပ်မစ္စတာဆူကသာအနိုင်ရခဲ့ရင်သူ့ရဲ့နိုင်ငံရေးအင်အားခိုင်မာအားကောင်းအောင်ကြားပြရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုပြီးခံမှန်းပြောဆိုမှုတွေထွက်ပေါ်လာနေတာဖြစ်ပါတယ် American Pirang Suya Labor Day Ala Yeshi Pimaro Dikinemne Asha Asusia Siri Atepia Keramo Wall Street Asusia Siri Lepiana Lamelu Kamani Jabare Japan Tojo Nikke Inyongenga Tonya Tetama Shi Yakainong Sita Piro Australia Sydney SNP Ga De Yakainong Jo Tepare Tio Shanghai Composite Inyongene Down Korea Seoul Kop Sigaro Tonya Tetama Kune Yakainong Atene Atidi Sepe Tua Kerawa Taipei DSEC Asusia Regale Tonya Tetama Le Yakainong Sita Kebare Hong Kong Hanseng and Yongeng Ale Tonya Totama Tong Yakaino Tene Yangway Piketalu, India Mumbai Sunset Asusia Regale, Tonya Tatamashi Yakaino Sita Pare, Go a Yangway Pema Suino, Shida Anzago, Tong Goya Tonza Kundrama Nazi Dolane, Tonya Tatamati Yakaino Sita Labeme, American Crude Yena Zingaro, Nitama Tong Yakaino Sita Piro, Tazigo, Tonza Shitama Shin Dola Sipa Pare. နိုင်ငံတကာစံဖြစ်တဲ့ဘရန်ယင်းနှင်းစင်းကလည်းနေ့ရခိုင်နှုန်းကြပြီးတစီကို50တက်တရမှာခွန်ကိုဒေါ်လာနဲ့အယံအဝယ်ဖြစ်နေတာပါအမေရိကန်ကျိုးရောင်းကျိုးဝယ်အဓိကအစုရှယ်ယာဒေါင်းဂျုန်းနဲ့
ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါကျွန်တော်မစဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစာလုပ်ခွင့်ရရင်ဒီနေ့စတင်မှာရှေ့ရမှာကျမ်းမာရေးဝန်ကြီးဌာနရဲ့ကာယောဂညွှန်ကြားချက်ကန့်တတ်ချက်တွေနဲ့ပါတီရွေးဘလို့မဲဆွယ်ကြပါလဲသူတို့ပြောပြရဲ့အခြေအနေကို ကျမ်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကာယောဂါကာဝေးကန့်တတ်ချက်တွေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီရက်အတွက်တကယ်မြေပြင်စည်းရုံးရေးလုပ်ငန်းတွေဟာခက်ခဲကြောင်းပါတီတချို့ကဝေဖန်ကြပါတယ်ပါတီအနိုင်ရယေးတဲ့ပြည်သူလူထုရဲ့ကျမ်းမာရေးကိုလေးထားပြီးမှမဲဆွယ်ရတာဖြစ်လို့ပါတီစည်းရုံးရေးကခက်ခဲကြောင်းကမာရွေးမျိုးနယ်ပြည်သူ့လွတ်တော်နေရာဝင
င်းလို့ကတော့ခင်းနေလို့မသိပါဘူး6ပေပေါ့ကအရင်ကလည်းတော့ဆိုလူစုတူရေးရကျွန်တော်တို့မက်ဆက်ပြုံးဖို့ဆိုအရင်မှဖက်ခဲပါတော့เนาะအဲ့တော့ကျွန်တော်တို့ကနီလန်းလေးရှာအောင်ပါဗျာအွန်လိုင်းကိုသုံးမယ်ဒီမစုဘဲနဲ့ကျွန်တော်2ယောက်တော်လေးနဲ့ဆွဲသွားမယ်ဆွဲပစ်မယ်ပေါ့เนาะဒီလိုနီလန်းလေးကိုကျွန်တော်တို့သုံးမယ်ပြန်ချုပ်အောင်ကျွန်တော်အကြောင်းရင်းဌာနဟုတ်တယ်ကချမ်းမြတ်စီကန်းလေးကိုကျွန်တော်လိုက်လာတော့လို့ရှိပါဟုတ်ကဲ့
မန္တလေးတိုင်းအမရပူရာမြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဦးစာနီအောင်ဟွန်ကတော့မဲဆွယ်စည်းရုံးရေးခက်ခဲရေးကြောင့်လူမှုကွန်ရက်ကိုအသုံးပြုမဲဆွယ်သွားဖို့ရှိရလို့ပြောပါတယ်
။ခုကကိုဗစ်ကာလဖြစ်တဲ့အတွက်ကျွန်တော်တို့မှာတော်တော်စိန်ခေါ်မှုကများပါတယ်ဗျ။လူကလည်းကန့်တတ်ချက်တွေလည်းရှိတဲ့အတွက်ကျွန်တော်တို့ခုလောက်တာတောင်မှကျွန်တော်ကသူ့ဒေသနာရမိန်တို့ကျမရဲ့ဝန်ကြီးဌာနရဲ့မိန်တွေကိုလိုက်နာပြီးဆောင်ရွက်နေရတာဖြစ်ပါတယ်ဗျ။ဒီကိုဗစ်ကာလအချိန်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဆိုရှယ်မီဒီယာကိုပဲကျွန်တော်တို့ကအားပြုပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာဆောင်မြင့်မောင်ကတော့ပါတီအားလုံးကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလုံဆောင်ရတာဖြစ်လို့မဲဆွယ်စည်းရုံးရေးဟာညီတူညီမျှအခြေအနေသာဖြစ်တယ်လို့မီဒီယာတွေကပြောခဲ့ပါဗျာ
အဲ့တော့ COVID-19 ကလည်းဤရာကစိန်ခေါ်မှုအစ်စ်တယ်ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူးအမေရိကန်တို့လည်းရုပ်ောက်ကွက်ရှိတယ်စိန်ခေါ်မှုအစ်စ်အဲ့တော့ပါတီတိုင်းအစ်စ်ဘယ်သူမှဘယ်သူအတာရတာမရှိဘူး pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီယုံရေးလုပ်တဲ့ရုပ်ောက်ကွက်ဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီ COVID ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေတဲ့တူပါ2020ရွေးကောက်ပွဲကတော့တိုင်ဆိုင်မှုကြီးမားမယ်ပြဿနာရှိလေအရင်ကတည်းကရှုံနေတယ်စိန်ခေါ်မှုအစ်စ်ဖြစ်
ကျမ်းမာရေးဝန်ကြီးဌာနကအိမ်မာနေညွှန်ကြားချက်ထုတ်ထားရင်မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းနေမဲဆွယ်ခွင့်မရပါဘူးမဲဆွယ်စီယုံရေးလှည့်လည်သူတွေလိုက်နာဖို့အင်တာနက်သုံးပြီးမဲဆွယ်ရာမှာလိုက်နာဖို့အင်ဒါယာရောက်မဲဆွယ်ရာမှာလူ15ယောက်ထက်မပိုဘူးဒါတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒါတွေကပါတီကြီးတွေအတွက်အခက်အခဲမရှိပေမဲ့ပါတီငယ်တွေလူမျိုးစုပါတီတွေအတွက်တော့စိန်ခေါ်မှုဖြစ်မယ်လို့ပြောကြတာလည်းရှိပါတယ်ကမာယွေမြို့နယ်ရန်ကုန်တိုင်းလွှတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးရဲနိုင်အောင်ကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမှုတွေကနေအပြေရှာနိုင်လိမ့်မယ်လို့ညွှန်လင်းထားပါတယ်
။ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုသွဲပြရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက်နော်လွန်လာပြတာပါရယ်ဆိုတဲ့အခြေခံစံနှုန်းတော့ပြည်စုံဒါပြီးကျွန်တော်ပဂတိလူအပ်ချက်ဒီမိုကရေစီစံနှုန်းရလူအပ်ချက်ဖြစ်တဲ့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးမယ်အရက်ဖက်အဖွဲ့ကြီးနဲ့အမှန်တကယ်ဆွေးနွေးပြီးတော့လုံခြုံလုံခြုံတဲ့လုပ်ငန်းတွေကို ဆောင်ရွက်မယ်ချမှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူပါတီတွေတခြားနိုင်ငံကြီးပါတီအားလုံးနဲ့တန်းတူကျော်ဖြတ်ရမယ်ကျော်ဖြတ်သင့်တဲ့အခက်အခဲမှန်ကန်ကိုကျော်ဖြတ်ပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုရအောင်ဒီမယ်လို့တရိတ်တချတာပါ
နိုဝင်ဘာ၈ရက်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလစွတ်တော်ကိုယ်စားလှယ်လောင်းနေနဲ့နိုင်ငံရေးပါတီ60ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း6969ရောင်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။
2020ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်နဲ့ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးကာလပထမဦးဆုံးနေ့မှာကယ်ရောဂါကာကွယ်ရေးစီမင်းတွေကိုလိုက်နိုင်ရမှာအားနည်းနေတယ်လို့ရွေးကောက်ပွဲဆောင်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။လူဝင်မှာရှိရနေမှာကျင်းပမယ်အထွေထွေရေကောက်ပွဲအတွက်မဲဆွယ်စီယုံရေးကာလရပောင်း60ဟာဒီကနေ့မှစတင်လာပါပြီ။ကာယောဂါကာလမှာမဲဆွယ်စီယုံရမှာဖြစ်လို့ဒီလုပ်ငန်းတွေကိုဆောင်ရွက်ရမှာနိုင်နိုင်ရမယ့်အချက်တွေကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကချမှတ်ပေးထားပြီးမိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်သတ်မှတ်ထားတဲ့မြို့နယ်အတွင်းမဲဆွယ်စီယုံနာလုံးဝမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခုလိုကံယောဂထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကြားကနေစီယုံရေးကာလကိုဆောင်ရွက်နေသူတွေအတွက်အခက်အခဲရှိနေသလိုစီယုံရေးပထမနေ့အစမှာကျန်းမာရေးဌာနညွှန်ကြားချက်တွေပေါ်လိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ်
ခုကျွန်တော်တို့ဒီအင်တာနက်မှာတက်လာတဲ့ပုံတွေရကြည့်လို့ရှိရင်တော့လိုက်နာမှုတွေအားနည်းတာပေါ့အထူးသဖြင့်တော့ဒီနေ့လူမျိုးကမ်ပိန်းလူအများကြီးတွေနဲ့လှုပ်တဲ့ကိစ္စမျိုးမှာဟောထားပါတော့နော်အယောက်50ခန့်မကျော်ရဘူးဆိုတဲ့ဟာမျိုးတွေလည်းကျော်သွားကောင်းကျော်သွားနိုင်တယ်ကျော်သွားတယ်လို့လည်းကျွန်တော်တို့ကမြင်ရတယ်အဲဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့က UEC ကတော့ဘယ်လိုမျိုးဆက်ပြီးတော့မှထုတ်ပြန်မလဲတော့မသိဘူးပေါ့လေအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်မှ UEC ကတော့ဘယ်လိုမျိုးရေးယူမယ်ဆိုတဲ့ကိစ္စအဲ့ဒီမှာကျွန်တော်တို့ဒီတည်တံတော့အမိတ်နဲ့ပဲကျွန်တော်တို့ကဆက်ပြီးတော့မှသွားမလားမပြောတတ်ဘူးအဲ့တော့ကျွန်တော်ပါတီတွေကအထွတ်ကလည်းတော့ဟိုဘေးကျန်နေချက်ဖြစ်တာပေါ့လေ။ဘာကြောင့်လဲလို့ပြောတဲ့အခါမှာသူတို့ပါတီအွန်လိုင်းကြီးကလူထုထောက်ခံမှရမှာ哦။အဲ့တော့လူထုထောက်ခံနေဆိုတာကလူထုတွေကလူလုံးဖက်ပြမှာအတူတူမဟုတ်သုံးတရား supporting ပြတဲ့ခါကျမှသူတို့ကလူထုထောက်ခံမှုဆိုတာမြင်ရတာလေ။အဲ့ဒီလိုမျိုးဆိုတဲ့ခါကျတော့ပါတီတွေလည်းဘေးကျန်နေချက်ဖြစ်နေတဲ့သဘောမှာတော့ရှိပါတယ်ဗျ။
လက်လည်းနဲ့ဆိုစီယုံရမှာနိုင်နိုင်ရမယ့်အချက်တွေနဲ့လူစုလူဝင်မဖြစ်စေဖို့ကိုအဓိကဦးတည်ဆောင်ရွက်ဖို့အသိပေးထားပါတယ်။အဲ့ဒါအပြင်မဲဆွယ်စီယုံရေးကာလတစ်လျှောက်လုံးမှာတအုပ်နဲ့တအုပ်အနည်းဆုံး6ပြည်กว่าရှိနေဖို့နဲ့နေရာအခြေဝန်းပေါ်မူတည်ပြီးလူ50ထဲမပူပဲဆောင်ရွက်ရမယ်လို့လည်းကန့်သတ်ထားပါတယ်။မဲဆွယ်စီယုံရေးဆောင်ရွက်သူတွေအားလုံးကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာဖို့လိုတယ်လို့ရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့ဖန်တီအိမ်ရဲ့ဒါရိုက်တာဒေါက်ခင်လင်းငယ်ကပြောပါတယ်။
ဒီကမ်ပိန်းလုံးမဲ့လူတွေအနေနဲ့အဲ့အရာကိုလုပ်ဖို့လိုအပ်တာပေါ့နော်တကယ်လို့လုပ်မယ်ဆိုရင်တော့ဒီနေ့ကတော့ပထမဆုံးနေ့အနေနဲ့တော့ဒီလူလူကြားထဲမှာကိုယ့်ပါတီဝင်နေနဲ့ပဲသူတို့ဘယ်လိုလုပ်မယ်ဆိုတာမျိုးတွေလောက်ပဲဒီပါတီကိုယ်စားလှယ်တယောက်ကစီယုံရေးမဲဆွယ်ပွဲတို့ဘာလို့အဲ့လိုတက်တက်တီးတန့်ဖိတ်တာမျိုးတော့ဒီနေ့မတွေ့သေးဘူးရှင်ဟုတ
်ကဲ့ကျမကြီးညွှန်ကြားချက်တွေကိုစီယုံရေးလှုပ်ရှားသူတွေသာနိုင်နိုင်ရမှာမဟုတ်ပဲကိုအားပေးမဲ့ပါတီနဲ့ကိုယ်စားလှယ်လောင်းတွေပေါ်ထောက်ခံမဲ့ပြည်သူတွေအနေနဲ့လည်းမဖြစ်မနေလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းဘ ਹੁ ကုဆက်ယောဂတိုက်ခတ်ရေးဌာနကပြောကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းသတိပေးထားပါတယ်
။ဒီအချိန်မှာတော့ဟိုလူချားသူကြားတဲ့သူအုပ်စုတဲ့မသွားတာတော့အကောင်းဆုံးဖြစ်ပါမယ်။သွားရင်လည်းအကောက်ွယ်မရှိပါဘူး။ဟိုသွားပါ။အဲ့ဒီနေရာမှာတခုပြောချင်တာကတော့သိရှိတခုတည်းဟာဆိုရင်ယောဂကိုမကောက်ွယ်နိုင်ပါဘူး။သိရှိရဆိုရင်မျက်လုံးကိုယောဂကပိုးပါတဲ့အဲ့ဒီအဆက်မုံတွေမစင်ရောတာကောက်ွယ်သေးတာဖြစ်ပါတယ်။အဲ့ဒါဆိုတော့ mask ကိုသိရှိရောတတ်ထားခြင်းဟာအကောင်းဆုံးပါပဲ။ဘယ်လိုမှမဖြစ်နေတာမှာ mask ကတော့မဖြစ်မနေတတ်ရမှာဖြစ်ပါတယ်။သိရှိတခုတည်းနဲ့ဒီလိုပေါ့နော်တက်ပြီးတော့သွားလာလောက်ကင်နေတာဆိုရင်ယောဂကိုမကောက်ွယ်နိုင်ဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ
်။ဒီတော့ဆိုရွေးကောက်ပွဲကော်မရှင်ကလာမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုဒီကနေ့ကအစပြီးနိုဝင်ဘာ6ရက်ည7နာရီအထိခွင့်ပြုထားပြီးတော့ကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအထူးအလေးထားလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ဒါနဲ့ရွေးကောက်ပွဲအတွက်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ရောင်းဝင်ရောက်ရှင်နိုင်မှာဖြစ်ပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပို့မယ်ဆိုရင် bemis@viewnews.com ကိုမြန်မာပြည်မှပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bemis news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောစနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ကိုဗစ်ရောဂါပိုးပြည်တွင်းကူးစက်မှုလုံးမြင့်တက်လာနေတဲ့ရန်ကုန်တိုင်းဒေသကမြို့နယ်တော်တော်များများမှာရောဂါပိုးတွေ့ထားတဲ့သူတွေနဲ့ထိစပ်မှုရှိမရှိခြေရာကောက်စစ်ဆေးမှုတွေနဲ့ကျန်းမာရေးဆေးဆစ်မှုတွေဒီကနေ့လိုက်လံလှုပ်ဆောင်နေပါတယ်ကျမစုမုံကဆက်သွယ်မေးမြန်းထားတာတင်ဆက်ပေးကြပါရစေ။ကမ္ဘာ့ကရောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွင်မှာကိုနေ့စဉ်ရက်ဆက်ဆိုသလိုလူတရာကျော်အုပ်စုလိုက်ပိုတွေ့ရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတွင်ကူးစက်ခံရသူပေါင်း 1,600 ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြပခီးသွွားရာဇဝင်လည်းမရှိပိုတွေ့လူနာနဲ့ထိုက်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေစီမှာပါကိုရိုနာဗိုင်းရပ်စ်ပိုကူးစက်လာနေတဲ့အတွက်ပြည်သူလူထုအနေနဲ့အပြစ်မထွက်ကြပဲအိမ်ထဲမှာပဲနေကြဖို့ stay at home အမိန့်ထုတ်တာအသွာလာကန့်သတ်မှု lockdown ချတာတွေစတဲ့ကာကွယ်မှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒီကနေ့မှာတော့ရန်ကုန်တိုင်းဒေသကမြို့နယ်တော်တော်များများမှာကိုဗစ် -19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိမရှိလူထုကြား contact tracing ခြေရာကောက်စစ်ဆေးမှုစတင်ပါတယ်။ဒီလိုလူထုကြားဘာကြောင့် contact tracing အိမ်လာရရောက်စစ်ဆေးနေရပါသလဲဆိုတာကိုတော့ community fever clinic ရန်ကုန်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ်။
အဓိကဒီ COVID-19 positive ဖြစ်တဲ့မြို့နယ်တွေအဓိကကျွန်တော် contact tracing လိုက်တာပေါ့နော်ရက်ွက်တွေသွားမယ်အခြားတွေတိုင်းမယ် data လေးတွေကောက်မယ်ပေါ့နော်ခီးသွားရသဝင်ရှိတာမရှိဘူးလားဖျားလားမဖျားဘူးလား COVID-19 ရောဂါလက္ခဏာတူလားမတူဘူးလားပေါ့နော် positive လူနာနဲ့ထိတွေ့တာရှိမရှိပေါ့နော်ဒီ hidden case ဆိုတော့မြို့နယ်တွေ case တွေအိမ်မှာအောင်းနေတဲ့ case တွေ COVID-19 ရောဂါလက္ခဏာပေါ့နော် suspect လူနာတွေထွက်လာမယ်ပေါ့နော်အဲပြောမှဆိုရင်အားသာချက်တွေကအများကြီးပဲပေါ့နော်တခုအားနည်းချက်ကတခုလူစုလူဝေးပုံစံမျိုးစုလူလူဖြစ်သွားမယ်ပေါ့နော်လာမယ်ဆိုရင်လည်းအကောက်ွယ်အပြည့်စုံနေပေါ့နော်ဒီ mask တခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့ဒီ face shield out cap ပေါ့နော်ဒီတော့ကတော့လက်အိတ်ကျွန်တော်အရှိမကားတဲ့အင်ဂျီပါကားတဲ့ apron လေးပေါ့နော်ဝေးပြီးတော့အကောက်ွယ်အပြည့်စုံနေဒါရောက်သိသိခံပါသတင်းအချက်လက်အတိအကျအမှန်ကန်လေးပေးပါပေါ့နော
်လူလူကြာ contact tracing စတင်စစ်ဆေးမှုတွေထဲမှာကနဦးမြို့နယ်တမျိုးနယ်မှာပါဝင်တဲ့သင်္ကန်းညွန့်မြို့နယ်ရဲ့စစ်ဆေးမှုအခြေအနေကိုတော့စေတနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ်
ကျွန်တော်တို့သင်္ကန်းညွန့်ကတော့ဒါပထမဆုံးပိုက်လို့ပေါ့လေသေးဦးအနေနဲ့ထားလို့ဖြစ်တာပါ10ရက်ကွက်ပါအဓိကကကျွန်တော်ကဒီအချားတိုင်းနဲ့ဆက်ပါတဲ့ကားကြီးတွေနဲ့ပေါ့နော်တန်တရားနေတွေ့တယ်ဆိုတော့ကျွန်တော်ကတက်ထုတ်ပြီးတော့ပေါ့လေသူတို့တက်ပတ်ထားတဲ့ category ထဲမှာဝင်နေဆိုလို့ရှိရင်စာကောင်းတို့ဘက်နှာခေါင်းတို့ဘက်ကိုကြည့်နေပေါ့လေဒီလိုစာပလန်ဆုံးပါလေကျွန်တော်တို့ပါလေချုပ်ကိစ်တွေလည်းထွက်လာနေတာပေါ့နော
်မဖြစ်မနေစမ်းမာရေးလာရောက်စစ်ဆေးကြဖို့ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့နှိုးစော်စော်ဩချက်တွေနဲ့လမ်းတိုင်းလိုလိုမှာဒီကနေ့ contact tracing ကိုယ်တိုင်တွားရောက်စစ်ဆေးခံသူတွေထဲမှာတော့ကျမတို့ VOA မြန်မာပိုင်းက Vlog အစီအစဉ်တင်ဆက်သူ Notizen လည်းပါဝင်ပါတယ် Notizen ကတော့လူတွေရာနဲ့ခြေလမ်းမတွေပေါ်ထက်စုဝေးပြီးအုပ်စုလိုက်ကြီးအချိန်ကြာမြင့်စွာနဲ့စောင့်ဆိုင်းစစ်ဆေးခံရမယ့်အစားအချိန်တတ်မှတ်ချက်တွေနဲ့လှုပ်ဆောင်တင်ပါတယ်လို့အကြံပြုပါတယ
်ဒီနေ့လုံးမဲ့အစီအစဉ်ကမင်းညာသူတို့ကလိုက်ပြီးတော့អော်တာအဆောင်လာတော့တနေ့ကျတော့ကြာတယ်ဘာလို့လဲဆိုတော့လူတွေအများကြီးပဲရာနဲ့ခြေမယ်လို့ထင်နေပေါ့နော်အလူတွေကတော့ပူပေါင်းပါဝင်မှုရှိတယ်ပေါ့နော်အရှိလုံတော့ခက်တယ်ဖြစ်မှာပေါ့ဘာလို့လဲဆိုကလေးလေးပစ္စည်းလေးတွေအစားထွက်ပြီးတော့ပြည်သူကြီးတွေအသက်ကြီးကြီးတွေလည်းထွက်ပြီးတော့ပါဝင်လာကြရဲဆိုတော့ဒါကတော့သူတို့ပူပေါင်းဆောင်ရွက်မှုအကကောင်းတယ်ဒါပေမဲ့အန္တရာယ်ရှိတဲ့အခြေအနေတစ်ခုခုသိစစ်တယ်ဒီစင်ပြောချင်တာကအကယ်၍အကုန်လုံးကိုပါသိချင်တယ်လုံခြုံသိချင်တယ်ဆိုရင်ဒီဥပမာဒီဒေတာကန်လန်းဆိုရင်ပြန်နိုင်လောက်လားပြန်နောက်ထပ်တလန်းဆိုပြန်နိုင်လောက်လားဆိုရင်ပိုင်းလိုက်ကိုနာယီလိုက်ခွဲပြီးတော့ပို့လို့ရှိရင်တော့ဒီအန္တရာယ်ကပိုပြီးနေမဲ့ဖြစ်စစ်တ
ယ်။မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းပြည်ထဲမှာကမ္ဘာ့ကရောဂါ COVID-19 ကူးစက်မှုများလာချိန်မှာပိုးတွေ့လူနာသစ်တွေအုပ်စုလိုက်ရှာဖွေတွေ့ရှိနေတဲ့ရန်ကုန်တိုင်းဒေသခရိုင်မြို့နယ်အလိုက်ရောဂါပိုးကူးစက်မှုကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုအိမ်နာရီယာရောက်ကျန်းမာရေးဆက်စပ်ပေးနေပါတယ်။ဒါပေမဲ့လည်းဒီလိုဒုတိယချိန်တကြောပြန်ကူးစက်မှုတွေကြားမှာတင်းကျပ်ကန့်သတ်မှုတွေတိုးလာတာကြောင့်ပြည်သူလူထုရဲ့လူနေမှုအခက်အခဲတွေကြုံလေရတာမို့ဒီအခြေအနေပေါ်မှာရေရှည်ထိန်းချုပ်နိုင်မှာမလားဆိုပြီးရန်ကုန်မြို့ကလူလူဘက်ကတော့စွေမှုတွေမြင့်တက်လာနေပါတယ်ရှင်ကျမစုမမ
ဗဟန်ဒီနေဘုံမြို့တွေမှာလက်နက်ကြီးတွေကြောက်ပေါက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးသေဆုံးပြီး၁ဦးထပ်မံဒဏ်ရာရတော့တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါကိုရိုနာဗိုင်းရဲ့ကူးစက်မှုများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလက်ရှိရှိနေပြစ်ခတ်မှုတွေရှိနေသလိုဒေသခံရပ်သားတွေတေဆုံးတန်ရရတာတို့လည်းတိုးလာနေပါတယ်။ဒ ဒီကနေ့မနက်ပိုင်းကလေရခိုင်မြောက်ပိုင်းကမြေပုံမျိုးနဲ့ညောင်ကန်ကြည့်ပါမှာလက်နက်ကြီးကြီးကြောက်ပေါက်ကွေပြီးတော့ဘူလာတန်းကျဆရာမတူပါဝင်ခလေးနှုတ်နဲ့အမျိုးသားတူတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်တည်ဆုံးသူတွေနဲ့ဒဏ်ရာသူတွေကိုကန်ထောင်ကြီးဆေးရုံကိုပို့ဆောင်ထားတယ်လို့မြေပုံမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်မနေ့နော်ကိုနိုင်ခွဲလောက်မှာမြေပုံမျိုးနဲ့ညောင်ကန်ပေါ့ညောင်ခက်ကန်လို့လည်းခေါ်တယ်အဲဒီကြီးရတဲ့ကိုတမကြီးကြီးလေးချက်ကြောက်ပေါက်ကွေပြီးတော့အဲဒီရပိုးချင်းပြီးဆုံးတယ်။ဒါကြာ6ရောက်နေမှ2ရောက်ကတော့ခံရတယ်
။ညောင်ကန်ကြီးရောဟာမြေပုံမျိုးနဲ့အမ်းမျိုးတွေကြမှာတည်ရှိတဲ့ကျွန်းဆွေတစ်ခုဖြစ်ပြီးအဲ့ဒီကြီးရောနေမှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့လည်းဥဖေတန်းကပြောပါတယ်
။ဒီသက်ဆံမျိုးပြောပြချက်ရတာအဲ့ဒီနေရာမှာ20တိုက်ပွဲဖြစ်တာမရှိဘူးအရင်ကလည်းမရှိခဲ့ဘူး။အဲ့ဒီမှာအေးအေးဒီပေါ်တာလုံချောင်းမှာလည်းအဲ့ဒီမရှိဘူးသူတို့ပြောရအဲဘာတွေပြည်လဲဆိုတော့ဒီကားဆောင်ကအားအမြင့်နဲ့အပိုင်းဂျွာရီနဲ့မြည်ရဆိုတော့အဲအမြင့်နဲ့တောင်တော့စကန်တစ်ခုခုကအမြင့်ကြီးဆောင်နဲ့ပြစ်တာပဲဖြစ်နေလို့သူတို့ကတော့ပြောပြတယ်ပေါ့
ဒီပုံမျိုးနဲ့တွင်ကြေခမှုတွေဟာတမ်တော်ဖက်ကပြစ်တာဖြစ်တယ်လို့ဒေသခံတွေယူဆကြပါမယ်တမ်တော်ဖက်ကတော့ပြစ်ခမှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသလိုဒီအကြောင်းကိုမေးမြန်းဖို့တမ်တော်သတင်းမှန်ပြန်ကြားရေးဖွင့်ပြောခွင့်ရသူတွေကိုဝီရော်ရေကဆက်တွေ့ခဲ့ပေမဲ့ဖုံးလက်ခံထိဆိုခြင်းရှိမရှိတာလည်းဖြစ်ပါတယ်လက်ရှိအချိန်မှာညောင်ခံကြီးရွာဒေသခံ2000ကျော်လောက်ဟာပြစ်ခမှုတွေကြောင့်နှိစက်အကြီးရွာတွေကိုထွက်ပြေးနေကြရတယ်လို့ညောင်ခံကြီးရွာဒေသခံတဦးကပြောပါတယ
်ရာသတွေကလည်းဖြစ်နေရတာပြည်ကတုံးကခနဲ့ကြီးရှိတယ်လူတွေက1000နှစ်ချုံနဲ့20ပါအဲဒေသခံတွေဒေသခံတွေဆိုလို့ရှိရင်လက်နက်ကြီးကြရဲဆိုစီတန်ကြဆိုတာအဲဒီမြေကြီးထိမှာမာခါကပ်ပါ
ပြီးခဲ့တဲ့ရပိုင်းတွေမှာလေရခိုင်နောက်ပိုင်းကြောက်တော်မြို့နယ်မှာခြေရွာတွေမီးရှို့ခံရတာရှိတယ်လို့ဒေသခံတွေဦးလေးတင်ဆောင်ခဲ့ပါတယ်ရခိုင်ပြည်နယ်မှာမကြသေးခင်ကဆက်လို့ကိုဘဲကတ်ရောဂါကူးစက်မှုတွေတိုးလာရတာတပြည်နယ်လုံးမလိုအပ်ရင်ပြင်မထွက်ကြဘူးနဲ့ပြည်နယ်တစ်ခုလုံးနှိပါညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကယောကကူးစက်မှုတွေအများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်ဒေသခံတွေဒုက္ခရောက်ရမယ့်အရေးပြည်တွင်းပြည်ပကသတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာပါမြန်မာနိုင်ငံရှိစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရင်းကတော့ကပ်ဘေးသိမ့်နေရှင်တိုက်ခိုက်မှုတွေရစေဖို့ဒီကနေ့ပဲထပ်မံတိုက်တွန်းထားပါတယ်။ကမ္ဘာတဝန်းကာယယောဂာနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်ရင်းမှူးချုပ်ရဲ့တိုက်တွန်းချက်ကိုနောက်ထောင်ဖို့နဲ့ကပ်ဘေးနဲ့စစ်တမ်းကခံရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြည့်တဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုးဖြစ်နှုန်းမြင့်တက်လာတာကြောင့်ထိုင်းမြန်မာနယ်စပ်တွေကကူးစက်ပြန့်ပွားလာမှာကိုစိုးရိမ်ပြီးထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာမြန်မာနိုင်ငံသားအများအပြားနေထိုင်ရာနေရာကလူ3000ကိုအခမဲ့ကိုဗစ်စစ်ဆေးပေးမှုလုပ်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါထိုင်းပြည်ရဲ့အစီအစဉ်နဲ့ရောဂါရှာဖွေစစ်ဆေးရေးရွေးရှားမော်တော်ယာဉ်တွေနဲ့မဲဆောက်မြို့အတွင်းကစာတင်ကြောင်းနဲ့အချင်းထောင်နေဆက်ချစ်ကြည်တကားနဲ့မြန်မာဘက်ကလူတွေအဝင်ထွက်များတဲ့နေရာတွေကိုအခမဲ့ကိုဗစ်စစ်ဆေးပေးတဲ့ဝန်ဆောင်မှုကိုစက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပါတယ်။ဒီစစ်ဆေးပေးပွဲကိုတက်ခရိုင်ဝင်နဲ့တက်ရောက်ခဲ့ပါတယ်။အခမဲ့ဝန်ဆောင်ရမှာသက်ဆိုင်ရာစင်တာအနီးနားမှာရှိတဲ့မိသူမဆိုလူမျိုးမရေးဘာသာမရေးတွားရောက်စာရင်းပေးသွင်းပြီးစစ်ဆေးမှုခံယူနိုင်ပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့အစ္စလမ်စာတင်ကျောင်းစင်တာကမြန်မာနိုင်ငံသားစေတနာဝန်ထမ်းတဦးကအခုလိုရှင်းပြပါတယ်။
ကျွန်တော်နေဆက်ဖြစ်တဲ့တော့ဟောအဲ့ဒါကိုဆိုင်းဆိုးအားနေပြီးတော့ကျွန်တော်တို့ဒီစာခေရမဲဆောက်ချက်ကိုအယောက်3000ခုတာပေးရပါတော့။3000ခုတာပေးတဲ့နေရာမှာဒီကျွန်တော်တို့ဒီစလန်ရက်ကွက်ကိုကြာတော့ခုတာအယောက်1000ပေးတယ်။ကျွန်တော်ပြီးတော့ရှိရင်နောက်ဒီကျွန်တော်တို့နေဆက်ဖြစ်တဲ့1တခင်ဆိုတာသူကအယောက်900ပြီးရင်နောက်ကျွန်တော်တို့ဒီဆိုင်းမဲဆောက်အားဒီ1000ပေါ့မဲဆောက်1000အတွက်ကိုပထမဆုံးအမှုဖြစ်ပြီးဝင်လာတဲ့လူတွေဆိုတာအယောက်300ပြောပါပြီဆိုလို့ရှိရင်ဒုတိယချစ်ချစ်ရတဲ့အတွက်ကတော့အယောက်900ပြောပါပြီဆိုလို့ရှိရင်နောက်ကျွန်တော်တို့ဝက်မက်ကဆာဆိုတာကအဲ့ဒီဘုံကြီးကျောင်းမက်ကဆာဘုံကြီးကျောင်းဆိုတာကတော့အယောက်700ပေးတယ်။အဲ့ဒီမှာကျွန်တော်တို့ဒီရှေ့ပြောင်းလို့သမားတွေရှိတယ်ဒီရက်ကွက်မှနေတဲ့ဆိုင်းလိုမျိုးတွေလည်းပါတယ်နော်ဒီကျွန်တော်တို့ကျောင်းသားမိသားတွေလည်းပါတော့ဗောနော်ဒီယောဂလက်ဆွဲလက်ဆဲတဲ့ညမှာ
ဒီနေ့မှာတော့ကိုဗစ်ကပ်ယောဂပိုးလာရောက်စစ်ဆေးသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ဈေးရောင်းရင်းနဲ့လာပြီးစစ်ဆေးမှုခံယူတဲ့မြန်မာမျိုးသမီးတူကတော့အခုလိုပြောပြပါဗျာရှိ
လာတဲ့အခါကျရင်စင်ယောဂပိုးတက်ဆက်ပြန့်ပွားရင်ဆက်ခဲ့ချင်းမှကြောင်းတော့အိမ်မှာလည်းမိသားစုတွေနဲ့ရှိတယ်ဟုတ်လား
မြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ယောဂကူးစက်မှုနှုန်းမြင့်မားလာတဲ့အတွက်ထိုင်းဘက်ကစိုးရိမ်ပူပန်မှုတွေရှိနေပြီးဒီလိုရွေးရှားမော်တော်ယာဉ်တွေနဲ့စစ်ဆေးပေးတာပထမအဆုံးဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။နိုဝင်ဘာရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေအချိန်မြင့်လာတဲ့အချိန်မှာပဲစစ်မှုဒဏ်တွေကိုသမ္မတ Donald Trump ချိုးနှိမ်ခဲ့ရခဲ့တဲ့ဆိုပြီးမဂ္ဂဇင်းတစ်ခုကရေးသားခဲ့တာကိုသမ္မတ Trump အစိုးရဖော်ဝင်ပြီးအပြင်းအထန်ညှင်းဆုပ်ကာကွယ်နေရပါလေ။ဒေါ်နယ်ထရန့်အနေနဲ့သမ္မတတာဝန်နဲ့မသင့်တော်ဘူးဆိုတာကိုမဂ္ဂဇင်းပါရေးသားချက်ကပြသနေတယ်ဆိုပြီးဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အပါအဝင်ဝေဖန်သူတွေထောက်ပြနေကြပါတယ်။ RS Osborne ရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ပါပါ။ကြာဆုံးစစ်တီတွေနဲ့ပတ်သက်ပြီးသမ္မတထရန့်ချိုးနှိမ်ခဲ့ရခဲ့တယ်ဆိုတဲ့အသေးစိတ်ကိုအမည်မဖော်လိုသူရဲ့ပြောဆိုချက်ကိုကူကားပြီး The Atlantic Magazine ကပြီးခဲ့တဲ့ပတ်ကရေးသားခဲ့တာပေါ့။ဆောင်းပါးမှာပါတဲ့အကြောင်းအရာတွေကိုတခြားသတင်းဌာနတွေကလည်းအတည်ပြုရေးသားပါတယ်။သမ္မတ Trump ကတော့ဒီကိစ္စကိုဒီနေ့ကနေနေ့က Twitter မှာအကြောက်ခံညှင်းဆိုပါတယ်။သတင်းဌာနတွေကဒီမိုကရက်တီနဲ့ပေါင်းပြီးသတင်းမှားတွေကြီးကျယ်ဝါဒဖြန့်သူ့ကိုတိုက်ခိုက်နေပြီလို့ဆွဆွဲပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့ဒီသတင်းတိုက်တာမှန်မယ်ဆိုရင်ဆုံးပါသွားတဲ့သူ့သားလူစစ်မှုဒဏ်တွေကိုသမ္မတ Trump
If these statements are true, the president should humbly apologize.
ဒီလိုဒီအခုပြောတဲ့အတိုင်းကမှန်နေဆိုရင်သမ္မတ Trump အနေနဲ့သူရည်ရွယ်ပြောဆိုခဲ့တဲ့ကြာဆုံးစစ်တီတွေရဲ့မိဘတွေလက်ရှိစစ်မြေပြင်မှာတောင်းဝန်ထမ်းနေတဲ့စစ်မှုဒဏ်တွေရဲ့မိဘတွေကိုနှိမ့်နှိမ့်ချကျရွရွကြွကြွတောင်းပန်တင်ပါတယ
်။သမ္မတ Trump ကတော့သူဟာအမေရိကန်စစ်တပ်နဲ့စစ်မှုဒဏ်တွေကိုအခိုင်အမာထောက်ခံတယ်သူလို့အခုလိုရှင်းပါတယ
်။ There is nobody that feels more strongly about our soldiers.
စစ်သားတွေထိခိုက်ဒဏ်ရာရတဲ့သူရဲကောင်းတွေစစ်အတွင်းကြာဆုံးစစ်တီတွေနဲ့ပတ်သက်ပြီးကျွန်တော်ထက်ခံစားချက်ပိုပြင်းထန်တဲ့လူမရှိပါဘူး။ဒါကလိန်ညာလှည့်စားတဲ့လုပ်ရပါ။ရွေးကောက်ပွဲနီးလာတာနဲ့ဒီလိုမဟုတ်တမ်းတရားတွေခင်ဗျားတို့ပိုပြီးကြားလာရဖို့ရှိပါတယ
်။သမ္မတဥပမာလက်ထက်ကာကွယ်ရေးဝန်ကြီးဒါဝင်ယူခဲ့တဲ့စစ်မှုဒဏ်ဟောင်းချက်ခေကကတော့တအတလန်တစ်မဂ္ဂဇင်းပါရေးသားချက်တွေကသမ္မတထရန့်ပြောနေကြဒါကသူ့ပုံစံဆိုပြီးထောက်ပြဝေဖန်ပါတယ်အရင်ကွယ်လွန်သွားခဲ့တဲ့ထဲလွတ်တော်အမတ်ဂျွန်မက်ဂင်းကိုလည်းသမ္မတထရန့်ပြောခဲ့ဘူးလေဆိုပြီးသူကဥပမာပေးတာပါဂျွန်မက်ဂင်းနဲ့ပတ်သက်လို့သမ္မတထရန့်ခုလိုပြောခဲ့ဘူးပါလေ
He's not a war hero. He's a war hero.
သူကစစ်မြေပြင်ကသူရဲကောင်းတယောက်မဟုတ်ပါဘူးအဖမ်းခံရလို့ပါအဖမ်းမခံတဲ့သူကိုကျွန်တော်ကတော့ကြိုက်တယ် Okay
ကာကွယ်ရေးဝန်ကြီးအောင် Charles Baker ကABC ရုပ်သံကိုခုလိုပြောပါတယ
် It's pretty clear and you can go through a litany of
people in the United States တမိုင်းကိုကြည့်ရင်သိရှင်းပါတယ်သူ့နှုတ်ကရွတ်ဖက်နေတာတွေသူ့ပါဇက်ကပြောတာတွေသူ့လူရဲ့တွေအားလုံးကိုခြုံကြည့်ရင်ဒီ Atlantic Magazine မှာပါတဲ့ The Gold Bug ဆောင်းပါးတွေကအမှန်ဆိုတာသက်သေပြနေပါတယ
်ဒါပေမဲ့လည်း Ohio ပြည်နယ် Republican အုပ်ချုပ်ရေးမှူးမတ်ဒီဝိုင်းတို့လူတွေကတော့ရွေးကောက်ပွဲနဲ့အချိန်ခိုက်ပေါ်လာတဲ့မဂ္ဂဇင်းဆောင်းပါးအပေါ်မှာမေးခွန်းထုတ်နေပါလေ
။ All things come out in a campaign. I think sometimes
ဆက်ကလာမှာထွက်ပေါ်လာမှာလေအများကြီးပါပဲ။ဆက်ကလာတဲ့မျိုးတွေထွက်လာတဲ့အခါအကန့်လေးတွေကတန်တရားနဲ့ကြီးကြတာတွေလည်းရှိပါတယ်။ရွေးကောက်ပွဲကရက်60ပဲလို့တော့တယ်။အခုကိစ္စကြောင့်ဘလို့ရက်ခတ်မှုရှိမလဲဆိုတာကျွန်တော်မသိပါဘူး
။အမေရိကန်ပြည်သူတွေအတွက်တော့လွတ်တော်အမတ်တွေကိုပြန်လည်ရွေးချယ်ရမယ့်ရွေးကောက်ပွဲတွေနဲ့သမ္မတရွေးကောက်ပွဲမှာမဲပေးဖို့ကျောက်ချောက်စေတော်မချမ်းတော့ပါဘူးခင်ဗျာကျွန်တော်သိမ့်ထိုင်ပ
ါခုဆက်ပြီးရင်ခံကြဆွေးနွေးကံကိုနားဆင်ကြရပါမယ်2020ပြည့်ရွေးကောက်ပွဲကြီးကျင်းပဖို့နှစ်လပဲလိုတော့တဲ့အချိန်မှာနိုင်ငံတွင်ကိုဗစ်ရောဂါဒုတိယလိုင်းပြန့်နှံ့ကူးစက်မှုကတန့်မသွားပဲတိုးနေစေရှိပါတယ်ဒီအချိန်ဒီအောက်မှာရွေးကောက်ပွဲကြီးကျင်းပမယ်ဆိုရင်နိုင်ငံရေးပါတီတည်တည်အတွက်မဲဆွယ်စည်းဝေးရေးပိုင်းတွေမှာမညီမျှမှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းရှိထားပါတယ်ဒါကြောင့်လဲတနင်္ဂနွေလုံးတိုင်းတာနဲ့ရွေးကောက်ပွဲတွေကိုရွှေ့မလားမရွှေ့ဘူးလားဆိုတဲ့မေးခွန်းကလည်းရှိနေတာပါကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရောက်နေတဲ့ရခိုင်ပြည်နယ်ဘက်မှာဆိုရင်တော့တနက်ကန်ပြည်ပခါတွေကလည်းဆက်ဖြစ်နေသေးပါပဲဒီအခြေအနေအားလုံးအပေါ်ခြုံငုံသုံးသပ်ထားတဲ့အမြင်တွေကိုအခုဆွေးနွေးကြမှာနားဆင်ကြရပါမယ်ပြည်ပေါ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မြို့သားပါတီ ANP ရဲ့ မြေပုံမျိုးနဲ့ပြည်သူ့လူပြောကိုယ်စားလှယ်ဥဖေတန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါပါခင်ဗျာတော်ရည်ထွန်းတဲ့ရုပ်ဖြစ်တဲ့ UE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပ
ါဆိုတော့အခုဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကနှစ်လပဲလူတော့တယ်လို့ဆိုရမှာပေါ့လေရွေးကောက်ပွဲကလည်းနှစ်လပဲလူတော့တယ်နောက်ပြီးတော့ဒီမက်ဆေ့ချ်စီးရင်ရေးတွေကိုလည်းပဲ COVID-19 ဆိုင်ရာအကန့်အသတ်တွေကြားရဲကပဲလိုရမယ်ဆိုပြီးတော့ကော်မရှင်ကထုတ်ပြန်ထားတာလည်းရှိတယ်ရှောက်ရွေးထွန်းနှစ်လပဲလူတော့တဲ့အချိန်ကိုဗစ်ရောဂါကလည်းပဲရောမသွားပဲနဲ့နေတတူကတိုးလာနေတဲ့အချိန်ရွေးကောက်ပွဲကိုတတ်မှတ်ရတဲ့အတိုင်းလှုပ်တင်နေလို့ဆရာယူဆပါလားခင်ဗျအ
ဲကျွန်တော်ကတော့အခုဟိုရှိနေတဲ့အခြေအနေအချက်လက်တွေအရာပေါ့လေအခုရှိနေတဲ့အချက်လက်တွေအရာကတော့ရွေးကောက်ပွဲကိုတတ်မှတ်ထားတဲ့အတိုင်းလှုပ်တင်တယ်လို့ကျွန်တော်ထင်မြင်ပါတယ်။ဘာကြောင့်လို့ဆိုတော့ကျွန်တော်တို့နိုင်ငံကအခုဒီ COVID-19 ရောဂါဖြစ်နေတယ်ဆိုပေမဲ့တကဘာလုံးမှာဒီနိုင်ငံနဲ့ဒေသပေါင်း215ခုလောက်မှာဖြစ်နေတာမှာကျွန်တော်တို့ကနံပါတ်156ဟိုးအောက်လောက်မှာပဲရှိပါတယ
်
ကျွန်တော်တို့အောက်မှာတော့ဟိုပါပေါ့လေနိုင်ငံနဲ့ဒေသ60လောက်တော့ကျန်သေးတာပေါ့သို့တော့ကျွန်တော်တို့ရဲ့အရေအတွက်က1300ကျော်လောက်ပဲရှိသေးတော့ဒီတန်းမှာလူတန်းမှာကျွန်တော်က24ယောက်လောက်ပဲဖြစ်တော့ရှိပါသေးတယ
်ဟုတ်ကဲ့
အများဆုံးကာတာတို့ဘာတို့ကတော့တန်းမှာ4000ကျော်လောက်ဖြစ်နေတယ်အမေရိကန်မှာဆိုရင်တော့လူတန်းမှာ1900လောက်ဖြစ်နေတာပေါ့လေ
ဟုတ်နော
်အဲ့တော့အဲ့ဒီလိုနိုင်ငံအမေရိကန်အပါအဝင်နိုင်ငံ20လောက်ကဒီ10လပိုင်း17လပိုင်း12လပိုင်းလောက်တွေမှာရွေးကောက်ပွဲတွေလုပ်ဖို့ရှိတယ်ဗျဟု
တ်ကဲ့
ရှိတော့ကျွန်တော်တို့အမေရိကန်ဆိုလို့ရှိရင်လည်းကျွန်တော်တို့နိုဝင်ဘာလမှာ
ဒီမှာ3ရက်နေမှာလုပ်လို့ပဲ
ဟုတ်ကဲ့လုပ်ပါမယ်လုပ်ပါကျွန်တော်က10ရက်နေပေါ့နော်ဆိုတော့ဟိုခြားနိုင်ငံတွေလည်းဒီပြဿနာကတော့ရှိပါပဲ
ဆိုတော့တော့
ကျွန်တော်တို့ကနည်းနည်းဟိုပေါ့ဖြစ်တဲ့ဟိုအန်တီရဲ့ဖြစ်ပွားတဲ့နှုံနယ်တော့ကျွန်တော်အယူဆကတော့ရှောင်းဟိုပါပေါ့ရွေးကောက်ပွဲရွှေဆိုင်ဖို့မလိုဘူးလို့ကျွန်တော်ကတော့ယူဆပါ
ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တို့တို့ကတော့3ရက်နေလုံးမဲ့ရွေးကောက်ပွဲအတွက်ဆိုရင်ဒီမှာအများအပြည့်ဒီအခုဆိုရင်စနေပါပြီကျွန်တော်တို့ဒီမှာတော့ဟိုမေးလင်ဗုတ်တင်ပေါ့လေစာလိုက်ကနေတစင်ကျွန်တော်တို့မဲပေးတဲ့စနစ်ဆိုရင်ဒီမှာကတို့စာလိုက်ကနေတစင်လုပ်နေတာလည်းရှိပါတယ်ဆိုတော့မဲယုံနေလည်းသွားပြီးတော့ပေးကြမှာပေါ့လေအရင်နေ့ကြာရင်တော့အခုတွေကတော့တို့ကတော့စပြီးတော့ပြင်ဆင်လို့ဆောင်နေတာရှိပါတယ်မဲယုံနေမှာသွားတဲ့လူနည်းအောင်ဆိုပြီးတော့တို့ကစာလိုက်ကမဲပေးတဲ့စနစ်ကိုတုံးနေတာတော့ရှိပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်တည်းလေးတစ်ခုပါဆိုတော့ဆရာဦးဖြစ်တန်းရောလက်ရှိကိုဗစ်ရောဂါကူးစက်မှုအခြေအနေအောက်မှာရွေးကောက်ပွဲကိုတတ်မှတ်ထားတဲ့ရက်အတိုင်းကျင်းပတဲ့နယ်လို့ဆရာဦးဖြစ်တန်းယူဆပါသလားခင်ဗျာ
ကိုဗစ်တချို့ပြန်ဖြစ်လာတာကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာ16ရက်နေ့လောက်ကဘုံရက်လာ16ရက်နေ့လောက်ကစတာပေါ့
ဟုတ်ကဲ့
အဲဒီအချိန်တော်တွင်းမှာပဲအချိန်ပိုင်းရပိုင်းအတော်တွင်းမှာပဲကူးစက်မှုတွေတော်တော်ကိုကျေပြန့်သွားတယ်ရခိုင်ပြည်နယ်တချင်းတွေလုံးမှာဆိုရင်ရမ်းကျဲတမျိုးနေပဲလွတ်တယ်အဲတော့ပြည်မမှာလည်းပဲဒီအဲဒီကာလအတော်တွင်းမှာပေါ့နော်ကျွန်တော်တို့လောက်ဝက်ကြော်ကြော်လောက်အတွင်းမှာကိုပြည်နယ်နဲ့တိုင်းတော်တော်များများဟိုဒါပြောရဘူးရောက်သွားတယ
်။
အရောက်မှာဆိုရင်လည်းကျွန်တော်တို့ဒီစေဟုံလုတာတို့ညမထွက်ရတို့အလားကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆိုတော့မျိုးနဲ့အားလုံးပါပဲ။တော့ဒီလိုပုံစံမျိုးနဲ့ပေါ့နော်။အဲဒီရောဟာပိုးတွေကိုကျွန်တော်တို့စစ်စစ်တဲ့နေရာမှာအာတိဟာမှုတွေရှိသွားမယ်။အဲဒီတိရောက်မှုအားနေသွားမယ်။အဲဆိုရင်တော့ကျွန်တော်ဒီ silent area တွေတော်တော့ကိုများလာပြီးတော့ပေါ့နော်ကျွန်တော်တို့ကိုမချင်းနိုင်မသိမ့်ဆန်လဲဖြစ်လာနေတဲ့အခြေအနေမျိုးရှိနေတော့ဒီလာမဲ့နှစ်လလောက်အတွင်းမှာရောဂါပိုးဟာဘယ်လောက်ထိပြန့်နှံ့သွားမလဲဘယ်လောက်ထိကူးစက်သွားမလဲအဲလူတွေအဲ့ဒီဆိုးကျိုးကိုအစားဝင်တွေကအစနောက်တခြားဒီပြည့်စက်ဆိုးကျိုးတွေပေါ့နော်လူကြီးမှုတွေဘယ်လောက်ထိဖြစ်လာမလဲအဲလူတွေကနေပြီးတော့မြစ်လူကလုံးဝနေဘယ်လောက်ပြက်ပြော့အခက်အခဲတွေကြုံလာမလဲဆိုတော့လူတွေချက်ကလူတွေဖက်ကပေါ့နော်ဖက်တန်တာနေကျွန်တော်တို့ဘယ်လိုပေါ်ထွက်လာမလဲရောအဲ့ဒီအချိန်မှာအဲ့လိုပြင်းပြထန်ထန်နော်ဒီရောဂါပိုးတွေဒီနေရာအနှံ့ဖူးဆက်သွားမယ်အဲဒါလူတွေရဲ့စားဝတ်တွေအခြေအနေတွေရင်းသွားမယ်အဲဟိုစိတ်ကူးဝင်တော့ကတွေများနေမယ်ဆိုတဲ့အခြေအနေမျိုးကိုရောက်လာရင်တော့ရွေးကောက်ပွဲအပေါ်မှာအာရုံစူးစိမ့်မှုအားနည်းသွားနိုင်ပါတယ်
ဟုတ်ကဲ
့ရောအားကျွန်တော်တို့အနေနဲ့ကတော့ဒီလာမယ့်နှစ်လလောက်အတွင်းမှာအခုလောက်1300ကျော်ပြီးရပြီးတော့တောင်းကျော်ပြီးတော့ရှိသွားမလားအလားအဲ့လိုကူးစက်မှုကိုဘယ်လောက်ချင်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာ အဲ့ကျွန်တော်ကတော့မူတည်တယ်လို့ကျွန်တော်မြင်တ
ယ်ဟုတ်ကဲ့ဗျာ
အဲ့ဒီကောက်ပွဲရှိတယ်မရှိတယ်ဆိုတာနော်ရှိတယ်မရှိတယ်ဆိုတာအဲ့ဒီကာလလေးမှာ
ပုံမှန်ရလဲပဲဟုတ်ကဲ့
စဉ်းစားရမယ်အချက်ချက်ဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့အချိန်ရလဲပဲသိရှိတော့တာမဟုတ်ဘူးကွာနှစ်လပဲလို့တော့ဆိုတော့ဟုတ်ပြီဆရာရွှေထွန်းရေဆရာကတော့ဒါဟာလာကျွန်တော်တို့မြန်မာပြည်မှာကကူးစက်မှုနှုံကလူရည်ချိုးစားနဲ့နိုင်ရှင်နေဆိုရင်နေသေးတဲ့တွေရုပ်ောက်ပွဲကိုဆွေးဖို့မလိုဘူးလို့ဆက်ယူဆရတယ်ဆိုတော့ဒီပိုင်းမှာကျွန်တော်ကောင်းနဲ့ပေါ်လာတဲ့တွေကဒီရုပ်ောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးရေးတွေကိုလည်းကိုဗစ်အကန့်အသတ်တွေနဲ့ပဲလိုရမယ်ဆိုတဲ့အခါကျတော့ဒီအကန့်အသတ်တွေအောက်မှာမဲဆွယ်စည်းရုံးရေးလိုရမယ်နိုင်ငံရေးပါတီတွေအတွက်ကတရားမျှတမှုရှိနိုင်ပါမလားဆရာနိုင်ငံရေးပါတီတွေအနေနဲ့လူလူနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဖို့ရမှာနိုင်ငံပါတီအားလုံးတန်းတူညီမျှထိတွေ့ပိုင်ခွင့်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြောဆိုပိုင်ခွင့်ဆိုတာမျိုးတွေဖြစ်လာနိုင်ပါမလားဆရာ
အဲမဲဆွယ်စည်းရုံးနဲ့နီလန်းတွေကတော့ထူးခြားခြားအဲနီလန်းတချို့ပေါ်လာမှာပေါ့ဗျာဥပမာ Facebook တို့ဘာတို့ကနေပြီးတော့အခုဒီဟောပေါ့လေဒီ recording လုပ်ပြီးတော့လွှင့်တာပဲဖြစ်စေဒါမှမဟုတ် live လွှင့်တာပဲဖြစ်စေအခုတချို့ပါတီတွေလုပ်နေကြပါတယ်အဲ့ဒီလိုလောက်တာမျိုးတွေဒါအစ်စ်ပေါ်လာနိုင်တာပေါ့နော်ဒီသမယိုးကြမက်ဆေ့စီယုံတဲ့ဟာကတော့ COVID-19 ရောဂါကာကွယ်ရေးညွှန်ကြားချက်တွေကိုလည်းလိုက်နာရမယ်ဆိုတဲ့အခါတော့အဲ့ဒါမှာတော့အကန့်အသတ်တွေအများကြီးရှိသွားမယ်လူဥယျာဉ်လည်းကျွန်တော်တို့တိတ်ပြီးတတ်မှတ်ထားတာတွေပို့ပြီးတော့စုလို့မရဘူး။ဟောပြောတာတွေပါလေကြတော့လေအဲကျွန်တော်တို့ဒီအကောင့်စီးတွေအဲပါရမယ်ဆိုတဲ့အခါကျတော့အများကြီးအကန့်အသတ်တော့ဖြစ်သွားမယ်။သို့တော့ဥပဒေကိုတိတိကျကျကျွန်တော်တို့ဟိုထိမ့်သိမ်းမယ်ဆိုလို့ရှိရင်တော့အားလုံးကဒန်းတူအခွင့်အရေးရကြမှာပါ
။
နောက်တစ်ခုကနောက်တစ်ခုကခုနဥပဒေပြောတဲ့ကိစ္စပေါ့နော်။ရခိုင်တို့ဘာတို့မှာကတော့တော်တော်လေးအခြေအနေကအခုကဟိုတဖြည်းဖြည်းဒီတိုးလာ
နေတ
ာဖြစ်ပြီးတော့စစ်သေးလေတွဲရှိလေဖြစ်နေတဲ့အခါကျတော့အဲကျွန်တော်တို့မစစ်သေးရသေးတဲ့လူကဘလောက်များ
ရှိတော့က
ရှိနေတယ်လဲဆိုဆိုရင်စိတ်တွေရှိတယ်
ဟုတ်ကဲ့
ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ပြင်ရဲဒီကျွန်တော်တို့ကော်မရှင်နေလဲရတော့လက်ဆန္ဒနဲ့အတိုင်းဘာဝဘေးရန်တွေအကြောင်းကျွန်တော်တို့ရွေးကောက်ပွဲမလုပ်နိုင်တဲ့အတွက်ကြောင့်ဆိုပြီးတော့အဲ့လိုပြီးတဲ့ပေါ့တီချာပွာဖြစ်ပြီးတော့ရဆိုင်တာရွှေဆိုင်တာတော့လုပ်နိုင်ပါ
ဟုတ်ကဲ့ရခိုင်ကိစ္စကတော့ဟုတ်ပါတယ်ရခိုင်ကိစ္စကတော့ကျွန်တော်တို့တီချာဖြစ်စဉ်တစ်ခုတိချအခြေအနေတစ်ခုစဉ်းစားရမှာပေါ့နော်ဆိုတော့နိုင်ငံလုံးအခြေအနေကဒီတစ်ခုဖြစ်ပြီးတော့ရခိုင်ကတော့တိချအခြေအနေတစ်ခုစဉ်းစားရမှာလို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်နော်ဆရာဆရာရွှေတော
်ဟုတ်ပါဟုတ်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာဦးပြန်တဲ့ဆရာတို့အခုမကြခင်မှာဒါကျွန်တော်တို့ရွေးကောက်ပွဲကအခုတတိယမရွှေဘူးလုံးမယ်ဆိုတဲ့အခြေအနေလည်းရှိသေးတယ်ဆိုတဲ့အခါကျတော့ဟလာဆရာတို့ပါတီကအဓိကရခိုင်ပြည်နယ်မှာကျွန်တော်ဒီ AMP ပေါ့နော်ရခိုင်ပြည်သူ့ပါတီဒီအနေနဲ့ကရခိုင်ပြည်မဲဆန္ဒနယ်ဒီမှာလောရှိပြန်မှာဆိုတဲ့အခါကျတော့ဆရာတို့ပါတီအနေနဲ့မဲဆွယ်စည်းရုံးရေးတွေကိုဘယ်လောက်ထိထိထိရောက်ရောက်လုပ်နိုင်မှုအခြေအနေရှိပါလဲဆရာဦးပြန်တဲ
့ဟုတ်ကဲ့ကျွန်တော်တို့ပါတီအနေနဲ့ပဲဖြစ်ဖြစ်တခြားရခိုင်ပြည်နယ်မှာရှိတဲ့ပြည်ပွဲဝင်မဲ့ပါတီတွေပဲဖြစ်ဖြစ်ကျွန်တော်တို့အခက်အခဲရှိနေတာလည်းအများကြီးရှိတယ်အဲကျွန်တော်တို့ဒီခုနကလိုပေါ့နော်ဟိုမဲဆန္ဒနယ်ဒီကိုဆင်းပြီးတော့လက်ရှိစီယုံမှုဆိုတာကျွန်တော်တို့အနေနဲ့မဖြစ်နိုင်တော့ဖြစ်တယ်။အလားဒီကကော်မရှင်ကခွင့်ပြုထားတဲ့အကန့်အသတ်အပြင်ပေါ့နော်။ဟိုကျွန်တော်တို့ဒီတပ်မှာစစ်ပွဲတွေဖြစ်နေတယ်။ပြည်သူလူထုရဲ့စိတ်ဝင်စားမှုအားနည်းနေတယ်။အဲနောက်တစ်ချက်ကကျွန်တော်တို့ဒီအင်တာနက် line တွေကလည်းအပိတ်ခံထားရတယ်။ဆိုတော့ကျွန်တော်တို့မှာတကယ်တမ်းပြည်သူလူထုနဲ့ထိတွေ့ပြီးတော့ကိုယ်စားလုပ်ကောင်းတွေအနေနဲ့အဲမဲဆွေစီယုံမှုဆိုတာမဖြစ်နိုင်တော့ဖြစ်နေပါတယ်။ပြီးတော့ online ကကျွန်တော်တို့မဲဆွေစီယုံမယ်ဆိုရင်လည်းကနအင်တာနက်ကိုဖြတ်တောက်ထားတယ်ဆိုတော့ကျွန်တော်တို့ဗီဒီယိုရှိူရောက်ဖို့ကဘယ်လိုမှမဖြစ်နိုင်ပါဘူးအဲအဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒီချားပါတီတွေဒီလိုပဲကြုံရမယ်ဖြစ်ပေမဲ့ဒီအစိုးရဖွဲ့အစိုးရပါတီပေါ့ NLD ပါတီအနေနဲ့ကတော့ဟိုသူတို့အနေနဲ့အစိုးရရဲ့လုပ်ပိုင်ခွင့်တွေကိုတုံးပြီးတော့သူများပါတီတွေကတစ်ဖြားတအောင်လို့အော်သူတို့လုပ်နိုင်တာပေါ့ဗျာဥပမာဝန်ကြီးချုပ်တွေသွားပြီးတော့ဝန်ကြီးချုပ်တွေဝန်ကြီးတွေသွားပြီးတော့ဟိုဒေတာဖုံးကျွေးပါညာလုတ်ပြီးတော့ပြည်သူတွေနဲ့တိတွေ့နိုင်တာပေါ့ဒါကြတော့ကျွန်တော်တို့ကပို့ပြီးတော့အခွင့်အရေးပေးနိုင်တယ်ပို့ပြီးတော့လုတ်ပိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်မျိုးဖြစ်ပါတယ်ဒါနဲ့ကျွန်တော်တို့အနေနဲ့ကတော့အခိုင်အမာအแทမှာအရင်ဆုံးကလည်းအင်အားအကောင်းဆုံးပါတီဖြစ်တယ်အခုချိန်မှာလည်းကျွန်တော်တို့အလားဒီပြည်သူတွေရဲ့၆ခံမှုကကျော်မကြပါဘူးဒါနဲ့စိတ်မဝင်စားအားနည်းမှုနဲ့ကြောင်းပေါ့နော်ကျွန်တော်တို့ပြည်သူတွေမဲ့ဖေးမှုအညစ်အတွက်နေသွားမယ်စိတ်ဝင်စားမှုအားနည်းသွားမယ်အဲ့ဒါကြောင့်ဒီရွေးကောက်ပွဲအပေါ်မှာတော့ကျွန်တော်တို့လုပ်ရတာအားရပါရအားရှိပါရှိတော့မရှိပါဘူ
းဟုတ်ကဲ့ဒါပေ
မဲ့ကျွန်တော်တို့အားတော့ ဒီစာပါတယ်ဒီကောက်ပွဲလုပ်ပိုင်ခွင့်ရှိရင်တော့ရှင်းဖြစ်လာရင်တော့ပေါ့နော်ကျွန်တော်တို့ပါတီအနေနဲ့အများကြီးအလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဆရာဆက်လို့တော့ဆရာဦးတန်ပြောသွားတဲ့ထဲကခြေလေးတစ်ချက်ကိုထောက်ပြီးတော့ပေါ့လေဒါလက်ရှိအန္တရာယ်ပါတီအနေနဲ့ကလုပ်ငန်းတွေလက်ပတ်လှုပ်ဆောင်နေရတာဆိုတော့ဟလာမလွဲတာမရှောင်တာပေါ့ရွယ်ချက်ရှိခြင်းမှရှိမယ်နော်ကြံရွယ်ခြင်းနဲ့ဟုတ်ချင်မှဟုတ်မယ်ဒါကျွန်တော်တို့ဒီလိုကြီးတိုက်ရိုက်ကြည့်တော့ပြောလို့ရချင်မှရမယ်သို့တော့မိတို့ပြင်ဖြစ်စီပါတီဆိုတဲ့ပုံရိပ်နဲ့တော့လူလူနဲ့ထိတွေ့ခွင့်ရနေတဲ့အနေအထားမျိုးရှိတာတွေ့ရမှာပါပဲဆိုတော့ကကျွန်တော်ဒီနေရာမှာစဉ်းစားမိတာကလက်ရှိအခြေအနေပေါ့လေဒီယောဂဆိုင်ရာကတ်ယောဂဆိုင်ရာအချက်အသေးကဆရာကြီးပါတီတွေအတွက်ပို့ပြီးတော့အခွင့်အရေးတာတယ်လို့များဖြစ်နေနေဘူးလားဆရာ
အင်အားကြီးပါတီတွေဆိုရတဲ့ဟိုအနာယပါတီပေါ့လေ
ခုန
ဥပဒေပြောသလိုအနာလက်ရှိဟိုရထားတဲ့ပါတီအနေနဲ့ကတော့ခုနသူ့ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဒီဆိုရတာဝန်တွေထမ်းဆောင်ရင်းနဲ့ဒီစီယုံရေးလုပ်ငန်းတွေကိုလည်းတပါးတည်းလုပ်နိုင်တာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုဒါအမှတ်ပါတယ်ဥပဒေပြောတဲ့အတိုင်းဒီဟာနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့တခြားပါတီတွေတဲ့ဆိုင်အနာယပါတီကပို့ပြီးတော့ဒီအခွင့်အရေးပို့တာတဲ့အနေအထားတွေ့ရပါတယ်သို့တော်လည်းတစ်ခုကျွန်တော်တို့ဒီစဉ်းစားကြည့်နိုင်တာကအဲ့မှာအခုကစစ်ဟိုပေါ့ကျွန်တော်တို့စစ်ဝေးတံခံနေရတဲ့အခါကျတော့ကျွန်တော်တို့စစ်ပေးဆောင်ကိစ္စဟိုပေါ့ဟိုဒီဒုက္ခတွေအရေးကိစ္စတွေလည်းရှိတယ်။နောက်အခုဒီ COVID-19 ဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စကိုနိုင်နိုင်နင်းနင်းကင်တွယ်ထိန်းချုပ်ဖို့ကိစ္စတွေလည်းရှိလာတဲ့အခါကျတော့ဒီအရာတွေကိုဆောင်ရွက်နေရတဲ့အစိုးရတရားအနေနဲ့လုံမကင်မာတွေပေါ့နော်လုံမကင်မာတွေချွင်းချက်တွေဒီမှာရှိလာနိုင်တယ်ဗျ။ဆိုတော့ဒါတွေကကျတော့တို့လက်အနာရပါတီအတွက်ကအခွင့်မတားတဲ့ဆက်လက်အခြေအနေတွေပေါ့
ဟုတ်ကဲ့
ဆိုတော့ဒါကြောင့်မလို့တို့လုံးဝကြီးဖက်ဖက်ကတာနေမယ်လို့တော့လည်းပြောလို့တော့မရဘူးပေါ့လေ
ဆိုတော့ရခိုင်ကတော့ဟုတ်ပါတယ်ဆရာရခိုင်ပဲအခြေအနေကတော့ကျွန်တော်တို့ကတော့တမူကွဲပြားတဲ့အခြေအနေလို့ပြောရမှာပေါ့နော်ဆိုတော့ဆရာဦးရတို့ကလည်းကျွန်တော်တစ်ချက်ကောင်းတော့မပေါ်လာတဲ့အတွေ့အလေးဆက်မေးချင်ပါတယ်ဆိုတော့ကော်မရှင်အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျွန်တော်တို့အခုပြောတဲ့အခြေအနေမျိုးပေါ့နော်လက်ရှိရှိနေတဲ့အချက်တည်းမှာနိုင်ငံရေးပါတီတွေအားလုံးအတွက်ဟလာဒန်းလူရီလူဟလာစီယုံပိုင်ခွင့်လှူရှားပိုင်ခွင့်စသည်အားဖြင့်ဖြစ်ဖို့အတွက်ဒီဒန်းလူညီမျှဖြစ်စေဖို့အတွက်ကော်မရှင်တွေနဲ့ပို့ပြီးတော့တိကျတယ်ပို့ပြီးတော့ကြံ့တိုက်ရက်တဲ့စီမင်းစည်းကမ်းနဲ့ညွှန်ကြားချက်တွေမလုပ်သင့်ဘူးလားဆရာဦးရတော
်အဲလုပ်သင့်တယ်ဗျအဲ့ဒီဟာမျိုးကကျွန်တော်လည်းစဉ်းစားပါတယ်ဒါဒီလိုထူးခြားတဲ့အခြေအနေအောက်မှာအမှားကော်မရှင်ကသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပေါ့နော်တွေ့ရမှာတွေ့ပြီးတဲ့အခါကျသက်ဆိုင်ရာနိုင်ငံရေးပါတီနဲ့တွေ့ရမယ်အဲ့ဒီဒေတာကအုတ်ထွေပိုင်းနေနဲ့ပိုင်းနေစီကထင်မြင်ချက်တွေနားထောင်ရမယ်။နောက်အောက်ခြေကကျွန်တော်ယူကောက်ပွဲကော်မရှင်အစဉ်စဉ်ရဲ့ဒီထင်မြင်ချက်တွေနားထောင်ရမယ်။အဲ့ဒီလိုနားထောင်ပြီးတဲ့အခါကျတော့မှဘာလုံးတင့်တယ်လဲဆိုတဲ့ဥစ္စာကိုအခုကတည်းကနည်းနည်းပြင်ထားဖို့တော့လိုတယ်လို့ထင်တယ်ဗျ
။ဟုတ်ကဲ့။ဆရာဦးဟိုယူကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေနဲ့အခုတွေ့တာကျွန်တော်ထင်တယ်တစ်ချိန်တစ်ချိန်ကမပူသေးဘူးထင်တယ်ဟုတ်လားဆရာ။
ဟုတ်ကဲ့နှစ်ကြိမ်လောက်တော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပေါ်ပြီးတော့ဆွေးနွေးရတာရှိခဲ့ပါဒါမဲ့ဟိုခုဒေတာနဲ့ပေါ့နော်ထူးခြားတဲ့ဖြစ်စဉ်တွေကိုဟိုတင်ပြပိုင်ခွင့်ကြတော့အားနည်းပါတယ်အဲရခိုင်ပြည်နယ်မှာရှိတဲ့အခြေအနေမျိုးကိုကြတော့ကျွန်တော်တို့ဘက်ကတင်ပြခွင့်အဲ့ရှင်ကအချိန်နဲ့နည်းနည်းစောသေးရဆိုတော့ဟိုနောက်ပိုင်းမှာဒါနိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်နေနဲ့အဲဒါတွေကိုသိရှိပြီးတော့ဒီသက်ဆိုင်ရာပေါ့နော်ကျွန်တော်တို့ဆိုတော့ရခိုင်ပြည်နယ်ကမရှိတဲ့ပါတီယူတီးတန့်ခေါ်ယူဆွေးနွေးတာမျိုးတော့လုပ်တင်ပါတယ်အဲ့လိုမျိုးတစ်ချိန်တစ်ခါမှမလုပ်ခဲ့တော့လည်းပဲကျွန်တော်တို့အနေနဲ့ဒီမှာဖြစ်ပေါ်နေတဲ့အခြေအနေမျိုးကိုပေါ့နော်ဟိုမှာရွေးကောက်ပွဲကိုရွှေ့တင်သလားမရွှေ့တင်လားရွေးကောက်ပွဲလုပ်ရင်ဘယ်လိုအခက်အခဲရှိမလဲလက်ဆန္ဒနဲ့တန်တယ်လုံးကိုလုပ်နိုင်မလားတချို့တဝက်ပဲလုပ်နိုင်မလားနောက်ပြီးတော့စီပေးချောင်တွေရဲ့စကားတွေမှာဘယ်လိုလုပ်မလဲအဲဒီရွာဖြစ်တွေအခြေအနေကိုဘယ်လိုဟိုသွားပြီးတော့မဲဘုံတွေထောင်လို့ရတင်မရတဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်ဖြစ်နေတဲ့ဒီပိုင်းနေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ခုနအင်တာနက်ဖြတ်ထားတဲ့ပုံမှာဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေအတွက်ကျွန်တော်ရခိုင်ပြည်နယ်ကိုထူးခြားချက်အနေနဲ့တော့ဟိုဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကခိုးယူပြီးတော့ပြည်စုံဆွေးနွေးတင်တယ်ကျွန်တော်ရဲ့အကြံဉာဏ်ကိုရယူတင်တယ်အဲဒါမဲ့အဲ့လိုမျိုးတစ်ခါမှမလုပ်ခဲ့တော့ကျွန်တော်တို့ဒီအခြေအနေကိုဒီတိုင်းပဲရင်ဆိုင်ရမယ်ဆိုတဲ့အခါမှာအခက်အခဲတွေအများကြီးကျုံလာမှာဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်တယ် So sell you to me, General Matakana to me, Dali, you go back on machine in Ega. Dr. Rudiniama, La Dru Luxon Jali, Dru La Sonja in the video, Susabiosu Zajon and Shiva, Dabime, Machine Lina Lidibo, no, Namlin has Yapitali, but on this role, you go where the Nidu in Chisi, Peluchini, Omave, Jimba, Jimba, Lula, Bido, Diamna, Dari, you go with Piame, Suragaro, Dala, Jindi Baba, Tama Lebe, the Manang, you go with. ลาอัญญาก็ยงจีปิรินดีบายงจีပြီးတော့ဟာလာမြန်မာဒီမိုကရေစီအကြောင်းလေးကိုပို့ပြီးတော့ထောက်ခုဖြစ်စီမှာပါဒါမှလည်းပဲဒီဒီပါတီနိုင်ပြီဖြစ်စီဟာလာခိုင်မာတဲ့ရွေးကောက်ပွဲကလည်းလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲကလည်းတက်လာတဲ့အာဏာရလာတဲ့ပါတီဖြစ်တဲ့အတွက်ပြည်ရင်းပြည်ပါထောက်ခံမှုကိုရမယ်အားပေးမှုကိုရမယ်ဆိုတော့ဒီလွတ်လပ်ပြီးတရားမျှတဖို့ကိစ္စမှာလည်းပဲရွေးကောက်ပွဲကော်မရှင ညာတာမှုကိုမေးခွန်းထုတ်เสียဖြစ်နေတာရှိနေပါလားဆရာတို့ဦးရတော့
အဲကျွန်တော်အခုဒီဟိုပါလေအပြင်ကနေပြီးတော့ဘေးကနေပြီးတော့ဟိုလိလအကဲခတ်ကြည့်ရတလောက်ကတော့ဟိုဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ဥစ္စာကအာဒီရွေးကောက်ပွဲကော်မရှင်ဘဘွားပေါ့နော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ဟိုအရင်ကော်မရှင်နဲ့နှိုင်းစာလို့ရှိရင်တိတ်ပြီးတော့ဟိုဒီတမတမရှိရှိရက်တည်တယ်လို့တိတ်မမြင်အောင်ပေါ့နော
်ဟုတ်ကဲ့
မမြင်အောင်ဆိုတာဥပမာအားဖြင့်ကျွန်တော်တို့ဒီရွေးကောက်ပွဲမဲဆွဲတဲ့အခါမှာအမျိုးသားကောင်းဆောင်တွေရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်နော်အသုံးပြုခွင့်ပေးတဲ့အခါမှာဗိုလ်ချုပ်အစံပုံကိုတော့အသုံးပြုခွင့်ပေးတယ်အဲတခင်ဖိုးလာကြီးတို့ပုံတွေကိုကြားတော့အဲသုံးကျင်နေဆိုတဲ့ပါတီကိုဟိုသုံးခွင့်မပြုဘူးအဲအဲ့ဒါမျိုးတွေပေါ့နော်နောက်တစ်ခါခုနဥပဒေပြောသလိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီမကြာခဏတွေ့ပြီးတော့သူတို့ရှိရာထင်မြင်ချက်တွေတောင်းတာနော်နောက်တစ်ခါဒီဘလို့
တတွေ့ချင်နေသေးမီးလား
အဲ့ဒါပြမင်းများတာစသဖြင့်အဲ့ဒါမျိုးတွေလည်းနေတယ်ဗျအဲ့လိုဆိုတဲ့အခါကျတော့ဟိုသိအားမရဘူးပေါ့
ဟုတ်ကဲ့
ကော်မရှင်လောက်အားမရဘူးလို့အဲ့လိုပြော
ဆိုတော့ပြောရရင်ဆရာဦးရတော်ဟိုလားအရင်ကော်မရှင်ဆိုတာကပြောရရင်ကျွန်တော်တို့ဟလားရက်ဖက်ကြောင်းထားတဲ့စုပွေကြီးတွေကနေပြီးတော့ဟိုချုပ်တဲ့အောက်မှာလုခဲ့တဲ့ရွေးကောက်ပွဲကတော့မှဟလားတကယ်အရသာညာတဲ့အစိုးရလက်ထက်မှာလုတ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့အရင်ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ပုံကံကတော့ပို့ပြီးတော့လွတ်လပ်တရားမျှတရေးအာမခံတယ်လို့ဖြစ်နေတယ်လားဆရာဦးရတော်နော
်အဲပို့ပြီးတော့ပုံမလင်းလင်းနဲ့ဟိုပါပေါ့နော်ဒါခေါ်လဲရေရင်ရင်ပေါ့အကန်ခင်ဗျားတို့စောင့်ကြည့်ခြင်းလဲလာစောင့်ကြည့်ကြပါ
ဟုတ်ပါအ
ဲဆိုပြီးတော့အဲ့လိုမျိုးဖိတ်ခေါ်တာတွေဟိုတွေကအားရစရာကောင်းတာပေါ့နော
်ဟုတ်တယ်ဟုတ
်တယ်အခုကျွန်တော်ပေးဆိုပါတော့ဟိုအဲဆိုရင်တော်တော်ကို
ဟုတ်ပါ
ဟိုဟာစိတ်ထဲမှာလေ
မတက်မတာတော်ဖြစ်စရာပေါ့ဆရာရဲ့
မတက်စိတ်မတက်မတာတော်ဖြစ်တယ
်ဆိုတော့ဆောက်ဖြစ်တဲ့တာရခိုင်ရှင်တွေကတော့ကျွန်တော်တို့အားလုံးသိပြီးသားပါငူရဲကူကစစ်ပြေးတန်တင့်နေတဲ့ဟလာဒေတာတွေရှိနေရတာနေပြီးတော့အခုကိုဗစ်ဒုတိယလိုင်းရိုက်တယ်ဆိုတဲ့အခါကျတော့ရခိုင်ချင်းတွေကတော့တကယ်ကိုဟိုယင်ထုမနာဖြစ်เสียချင်တယ်လို့တော့ပြောရမလားလို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်စင်မကောင်းအတော်ဖြစ်เสียလဲကောင်းပါတယ်ဆိုတော့ကျွန်တော်ရခိုင်တပီနေတဲ့ကိုပဲကြည့်နေဆိုရင်တကယ်လို့သာယူကောက်ပွဲမလုံးနိုင်တဲ့မဲဆန္ဒနယ်တွေတော်တော်များများရှိလာမယ်ဆိုရင်ရခိုင်ပြည်နယ်ရဲ့ရွေးကောက်ပွဲအလားလာဘယ်လိုများဖြစ်လာနိုင်ပါလဲဆရာဦးဖြစ်တဲ့ဆရာတို့ဘယ်လိုများတွေးထားပါလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာတကယ်တမ်းရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာတော့ကျွန်တော်တို့တိုက်ပွဲတွေမကြာခဏဖြစ်ပါတယ်ဟိုတက်တော့တတိမပြန်ကြားရေးအဖွဲ့ကပြောခဲ့တာတော့ဒါအကုန်လုံးမြို့နယ်တော့မဟုတ်ဘူးပေါ့နော်တချို့မြို့နယ်တွေအဲအနည်းဆုံးမြို့နယ်လောက်တော့သူတို့ကရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောတယ
်
အဲမနေ့တနေ့ကဥစော်ချီပြန်ပြောတဲ့အခါမှာလည်းပဲ၅မျိုးနေလောက်ပဲအဲတည်တည်ချာချာဖြစ်နိုင်တယ
်
ပြန်မျိုးတွေကတော့တချို့တဝက်ပဲဖြစ်နိုင်တယ်ဆိုသူတို့အနေနဲ့နော်လုံရှင်တဲ့မျိုးနေကိုလုံမယ်သူတို့အခြေအနေကဒါလုံရှင်ရေးကိုအကြောင်းပြပြီးတော့လည်းဖြစ်နိုင်တယ်သူတို့အနေနဲ့နော်တကယ်တမ်းဒီမဲဆန္ဒနယ်မြေမှာအနိုင်ရှိမရှိဘူးဆိုရင်လည်းပဲအဲသူတို့ဒီမဲဆန္ဒမျိုးကိုတိတ်ဆိတ်ဝင်သားမှာ
ဟုတ်
ကျွန်တော်စိုးရင်တော့
ဟုတ်ကဲ
့ဘာလုံးမယ်ဆိုရင်တော့ဟမ်လုံးမယ်ဆိုရင်တော့စေနာထားပြီးလုံးမယ်ဆိုတော့တချို့တဝက်ပဲဖြစ်ဖြစ်မြို့နယ်ရဲ့တခြားမဲ့ဖြစ်ဖြစ်မဲဆန္ဒတစ်ခုပဲဖြစ်ဖြစ်လုံးလို့ရတယ်ဆိုတော့လုံးလို့ရတာပေါ့
ဟုတ်
ဒါပေမဲ့ရုပ်ောက်ပွဲကော်မရှင်ရဲ့နော်လုတ်ပိုင်ခွင့်အရာတော့မဲဆန္ဒနယ်ရီကိုဟိုဒီတဘာဝပေးကြောင်းဖြစ်စီလုံရှုံမှုအခြေအနေအရာဖြစ်စီမဲဆန္ဒနယ်အချို့ဟိုတောက်စုထားနိုင်တာပေါ့ဒီကောက်ပွဲလုံးဖို့နောက်စုထားနိုင်တယ်ဒါပေမဲ့ဒီနေ့အချိန်ထိ ရွေးကောက်ပွဲကော်မတီကဗျမဲဆန္ဒတွေကိုလုပ်မယ်ဆိုတာအတိအကျမကျင်ညာတဲ့အခါမှာကျွန်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနဲ့တော်တော်ကိုတုခောက်ရောက်ပါတယ်ပြင်ဆင်ရတာတို့ပဲဆွေးစည်းရုံးရတာတို့ခြေစကားတင်တာတို့အခက်အခဲတွေအများကြီးရှိတယ
်ဟုတ်ပါဘ
ူးဒါတော့ရွေးကောက်ပွဲနီးကမှဒီမျိုးနဲ့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါမသိတော့ဘူ
း
ဒီလိုပြောကြချင်ဟာရွေးကောက်ပွဲအတွက်ကျွန်တော်တို့လုပ်တဲ့အခါမှာတော်တော်ကိုကျွန်တော်ကတော့
ဟုတ်ကဲ့ဆရာဖြစ်တဲ့အတန်တစ်ချက်ချက်လေးတက်သွားလို့ပါဟုတ်ကဲ့အဆုံးသက်ပြီဒီမှာဆရာရွတ်ထုံးဆရာရွတ်ထုံးပြောဆရာအမြင်လေးပြောပါအောင်ရခိုင်ဘက်ကတမှုထူးခြားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာကိုယ်တိုင်ရောဘယ်လိုသဘောရလဲဆရာ
မှန်ပါတယ်ဗျဥပိတန်ပြောသလိုပဲဒီရခိုင်မှာကဟိုကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တချို့ကိုလည်းမြို့နယ်တစ်ခုလုံးမလုပ်ဘူးဆိုတာမျိုးရှိနိုင်တယ်လို့တချို့မြို့နယ်တွေကြတော့လည်းဘယ်အပိုင်းကဒီမဲ့ယုံတွေကိုလုံညုံရေးအခြေအနေရမလုပ်ဘူးဆိုတာမျိုးလဲလုပ်လို့ရတယ်တော်သူဥပဒေရပါလေအဲ့လိုဆိုတဲ့အခါမှာသူကမဲပေးတဲ့သူကဒီ50မဲပေးခွင့်ရှိတဲ့လူရဲ့50ရခိုင်နှုန်းကျော်ပေးတယ်ဆိုလို့ရှိရင်အထမြောက်တယ်ဆိုတော့တတ်မှတ်ချက်လည်းရှိတဲ့အတွက်ကြောင့်မလို့ဟိုဒါအာဏာရပါတီအနေနဲ့အဲဒီဟိုပါအတာရနိုင်တဲ့အကွက်တကွက်ပေါ့လေဒီလိုဟာမျိုးတွေလည်းရှိတယ်ဒါကြောင့်မလို့ခုနဟိုဘယ်နယ်ဒီမှာလုံမယ်ဘယ်ဒီသားတွေမှာမလုံဘူးဆိုတဲ့ဥစ္စာကလည်းစောစောစီးစီးသူတို့မကျင်ညာဘဲနဲ့ကတ်ပြီးမှလည်းကျင်ညာနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဟာဒီသက်ဆိုင်ရာတိုင်းရင်းသားပါတီကြီးအနေနဲ့ကတော့ဟိုအများကြီးတိုင်ပင်စဉ်းစားပြီးတဲ့အခါကျတော့ဟိုကျွန်တော်တို့ရွှေဆိုင်တာတို့ဘာတို့ဒါရုပ်ောက်ပဲကော်မရှင်ကိုတင့်တော်သလိုပေါ့နော်ကိုဟိုဒီအကြံဉာဏ်လေးအခုကလေးကပေးရင်ကောင်းမယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးတော့ပေါင်းဝင်ဆွေးနွေးပေးတယ်ဆရာဦးရထွန်းဆရာဦးဖြစ်တဲ့အထူးပဲကျေးဇူးတင်ပါတယ်ဆရာတို့နေကောင်းကျန်းမာကြပါစေလူငယ်ဆောင်တာများကိုလည်းအောင်မြင်မြင်ဆောင်ရွက်နိုင်ကြပါစေခင်ဗျာ
ပေးတဲ့ဆုတောင်းပေးပါကျေးဇူးတင်ပါတယ
်ဒီဝေါ်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြို့မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဖြစ်တဲ့တို့ဆွေးနွေးတော့ကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် BOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့တိုင်းရက်လေးတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ BOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်အင်္ဂါနေ့ပါမီဒီယာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတင်အကျဉ်းချုပ်ကိုပြောပြပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွေစီရင်လှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအချင်းယုံမီရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တော်ဆန်းစုကြည်မဲဆွေလှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရမနေ့တနင်္လာနေ့ကဖျက်သိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ရဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေလို့ဆိုရင်မကင်းဖြစ်မိကြောင်းရန်ကုန်မြို့ကကုလသမဂ္ဂအဖွဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့အဲဒီကြေညာချက်မှာရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်အရက်သားတွေအိုးအိမ်ဆုံးခွာထွက်ပြေးကြရလို့များစွာဆိုရင်မိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဌာနညှိနှိုင်းမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှု Mr. Ogar M. Kren ကကုလသမဂ္ဂအတွင်းမှချုပ်ရဲ့ COVID ကရောဂါကာလအပြည့်ခတ်ရဲ့စေရေးပန်ကြားလှော်ကိုရည်ညွှန်းပြောကြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုခွင့်ပြုပေးဖို့တောင်းဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 4.3 သန်းဝန်းကျင်ရှိလာတဲ့အိန္ဒိယနိုင်ငံမှာ COVID-19 ကြောင့်ဒီကနေ့တရက်ထဲမှာသေဆုံးသူ 1,100 ကျော်ရှိပြီးတရက်ထဲစံချိန်တင်သေဆုံးမှုအများဆုံးဖြစ်ပါတယ်။ American ဘီးရင်ရောဂါပိုးကူးစက်ခံရသူကမ္ဘာမှာဒုတိယအများဆုံးဖြစ်လာတဲ့အိန္ဒိယမှာဒီကနေ့ရောဂါပိုးကူးစက်သူလူနာ 9,000 ကျော်ကျော်ရှိပါတယ်။ကာယောဂါကြောင့်အတော်ကလေးထိခိုက်နစ်နာနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဥမော်လာအောင်တနိုင်ငံလုံးကကာယောဂါကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အချိန်မှာကုသမှုနှုန်းဆက်တိုက်တရှိန်ထိုးမြင့်တက်လာတာဖြစ်ပါရဲ့ရှင်။သောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအားပြီးနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးဇူးများပါဆင်အောင်။Thank you.
This program has come to you from the Voice of America, Washington.